to the Voice of America in Burmese.
Mingala nya ja ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်မေလ29ရက်ဗုဒ္ဓဟူးနေ့ညဖက်9နာရီနဲ့10နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ LINE တိုမီတာ19953နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လူဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ပတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့တဲ့နောက်ပတ်သက်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာမကြာခင်နိုင်ပိုင်းမှာပြောဖို့ရှိပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကဆေးရဆွေးမှုတွေကျူးလွန်နေတဲ့ကြောင်းနိုင်ငံတကာလူ့ကွင်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစိုးရကစားသက်ကဖော်ပြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှတဲ့စီအောင်နဲ့တူကြီးညာမှာပါ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်တွင်စစ်ဆင်ရေးတွေမှာမြန်မာစစ်တပ်ကဆေးရဆွေးမှုတွေကိုကျူးလွန်နေတဲ့ဆိုပြီး Amnesty International ကဝေဖန်လိုက်တဲ့သတင်းမှကြားမှာကတော့
တိုက်ခိုက်တဲ့နေရာမှာကျွန်တော်တို့အာရုံကြီးတိုင်းနဲ့ဒီလိုအင်ဂျင်နီတိုင်းနဲ့ကျွန်တော်တို့ CA ဖိုင်နာပြတ်မတည်ဘူးလားသူတို့ဖောင်ရဲလို့
တက်မတော်တဲ့မှာပြန်ကြားရေးကတာဝန်ရှိသူဦးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာကမွတ်စလင်ရွာသားဆယောက်ကိုဥပဒေမဲ့တပ်ဖြတ်မှုမှာတာဝန်ရှိတဲ့တက်မတော်သားတွေကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တာဆိုတဲ့သတင်းမှန်ပြန်ကြားရေးတာဝန်ရှိသူရဲ့ပြောဆိုချက်ကျောင်းမြတ်မူဝါဒပေါ်ထွက်လာရေးကျောင်းမြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီမြန်မာနိုင်ငံမျိုးကြီးတချို့မှအလုံယုံဆွေးနွေးပွဲတွေကျင်းပတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြန်မာအရေးတုံ့တက်ချက်နဲ့အားကစားတဲ့တင်လွှာတွေကိုတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တင်တွေကိုကွန်လင်းဦးနဲ့မမသစင်အောင်တို့ကပြောပြပေးပါအောင်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ပတ်မှုတွေပေါ်22လကြာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာမကြာခင်နိုင်ရိုင်းမှာပြောဆိုဖို့ရှိနေပါတယ်။အထူးစုံစမ်းရေးမှူးဟာသမ္မတဒေါ်နယ်ထရန့်ပေါ်ပြည်မှု3ခုနဲ့အရေးယူဖို့ပြင်ဆင်ခဲ့ပေမဲ့နောက်ပိုင်းမှာပြက်ပြက်ခဲ့တယ်ဆိုပြီးစာရေးဆရာမိုက်ကယ်ဝုဖ်ရဲ့စာအုပ်တင်မှာဖော်ပြထားတဲ့အကြောင်းတကားရီယန်သတင်းစာကဖော်ပြခဲ့ပြီးတဲ့နောက်မှာပဲအခုလိုအများပြည်သူရှင်းမောက်ပြောဆိုဖို့စီစဉ်မဲ့အကြောင်းတရားရေးဌာနကကြေညာလိုက်တာပါ။သူစုံစမ်းရေးမှုရဲ့ပြောခွင့်ရသူကတော့သတင်းစာကကိုကဖော်ပြခဲ့တဲ့မှတ်တမ်းဟာမရှိခဲ့ဘူးတဲ့အကြောင်းပြောဆိုခဲ့ပါတယ်။သူစုံစမ်းစစ်ဆေးမှုကတော့စုံစမ်းမှုတွေမလာမှာအဆုံးသတ်ခဲ့ပြီးတဲ့နောက်2016သမ္မတရွေးကောက်ပွဲမှာထရမ့်နဲ့စီဝင်းဖွဲ့ဝင်တွေရုရှားနဲ့ပူးပေါင်းကြံစီခဲ့တဲ့အထောက်ထားမတွေ့ရတဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတရားရေးလုပ်ငန်းတွေကိုသမ္မတကနှောက်ယှက်မှုရှိမရှိဆိုတာကိုတော့ဆုံးဖြတ်ချက်မချနိုင်တဲ့အကြောင်းလည်းပြောဆိုထားပါတယ်
။အရဆိုဘွားများပြည်ထောင်စု UAE ကမ်းလွန်မှာဒီလဇမိုင်းတုန်းကယူနိုက်တက်သင်းမော်တွေကိုတိုက်ခိုက်မှုဟာအီရန်နိုင်ငံရဲ့လက်ချက်ဆိုတာသိချာသလောက်ရှိတဲ့အကြောင်းအမေရိကန်အမျိုးသားလူညုံရေးအကြံပေးဂျွန်ဘောလ်တန်ကပြောဆိုလိုက်ပါတယ်။ဒေတာရင်းလူညုံရေးအတွက်အရေးကြီးတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့အဘူဒါဘီကိုရောက်ရှိစဉ်မနေ့ကသတင်းတောက်တွေကိုပြောဆိုရမှာဆွဆွဲချက်နဲ့ပတ်သက်လို့အသေးစိတ်ပြောမသွားပေမဲ့ယူနိုက်တက်သင်းမော်တွေဟာမြေမြုပ်မိုင်းတွေနဲ့တိုက်ခိုက်ခံရကြောင်းပြောဆိုခဲ့တာပါ။အီရန်နိုင်ငံကတော့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းအစောပိုင်းမှာကလေးကငင်းဆန်ထားသလိုအမေရိကန်အမျိုးသားလူညုံရေးအကြံပေးရဲ့ပြောဆိုချက်ဟာအခြေမြစ်မရှိသလိုအီရန်နိုင်ငံပေါ်ဝေဖန်နေကြတာဖြစ်တဲ့အတွက်မအံ့ဩဘူးဆိုပြီးတော့လေအီရန်နိုင်ငံဂျာယီဌာနပြောခွင့်ရအာဘတ်စ်မူဆာဗီကဒီကနေ့ပဲတုံ့ပြန်ခဲ့ပါတယ်။အရှေ့လေပိုင်းဒေသမှာအီရန်နိုင်ငံရဲ့အပြုအမူတွေပြောင်းလဲလာအောင်ဖိအားပေးတဲ့အနေနဲ့အီရန်နိုင်ငံရဲ့ရေနံထုတ်လုပ်မှုကိုလုံးဝဖျက်တောက်ပစ်ဖို့နဲ့အီရန်နိုင်ငံရဲ့ချင်းချောက်မှုအန္တရာယ်ကိုတုံ့ပြန်ဖို့ပင်လယ်ကွေ့ဒေသကိုတက်အင်အား1500ထပ်မံဆီလွတ်မဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်မကြသေးခင်ကကြေညာပြီးတဲ့နောက်နှစ်နိုင်ငံအကြားတင်းမာမှုတွေကြီးထွားနေတာပါ။အီရန်နိုင်ငံညာဤဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကတော့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဘောလ်တန်နဲ့တခြားလူတွေဟာစစ်ကိုလိုလားသူတွေအဖြစ်ဆွဆွဲပြီးသမ္မတထရမ့်အစိုးရကအီရန်ပေါ်ပိတ်ဆို့တံခတ်အရေးယူတဲ့လုပ်ရက်ဟာစီးပွားရေးအရာအကြမ်းဖက်ဝါဒကျင့်သုံးတာသာဖြစ်ကြောင်းပြောဆိုထားပါတယ်။
အမေရိကန်ဆိုရယ်အေဂျင်စီတွေကွန်ထရက်လုပ်ငန်းတွေနဲ့ကူညီထောက်ပံ့ထားတဲ့အဖွဲ့အစည်းတွေအနေနဲ့တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီထုတ်ပစ္စည်းတွေကိုဝယ်ယူအသုံးမပြုရဖို့တားမြစ်တဲ့ဥပဒေအရခြေခံဥပဒေနဲ့မညီကြောင်းစီရင်ဆုံးဖြတ်ဖို့အမေရိကန်ဖက်ဒရယ်တရားရုံးကို Huawei ကုမ္ပဏီကတိုက်တွန်းလိုက်ပါတယ်။မလာတဲ့မှာတရားစွဲထားတဲ့ Huawei ကုမ္ပဏီဘက်ကတရားရေးလုပ်ငန်းတွေမြင်းမြန်းဆန်းဆန်းအဆုံးသတ်နိုင်အောင်စီရင်ဆုံးဖြတ်ပေးဖို့ကုမ္ပဏီရှင်းနေတွေကတရားရုံးကိုမနေ့ကပဲရှောက်လဲခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့အမျိုးသားကော်ဝေးအူရေပါပြတ်ထန်းချင်ဟာမျက်တမှုမရှိသလိုတရားရုံးတည်စစ်ဆေးတာလည်းမရှိကုမ္ပဏီဘက်ကခြေပောက်ခွင့်လည်းမရခဲ့ပဲကွန်ဂရက်စ်လူထုအနေနဲ့အပြစ်ရှိကြောင်းဆုံးဖြတ်တာမတရားတဲ့အကြောင်းလဲရှင်းနေတွေကရှောက်လဲခဲ့ပါတယ်ပြောဆိုတရားသူကြီးအနေနဲ့အငင်းပွားစရာမလိုတဲ့အချက်လက်တွေပေါ်အခြေခံပြီးကုမ္ပဏီရဲ့ရှောက်လဲချက်ကိုလက်ခံဖို့လဲတိုက်တွန်းထားပါတယ်က ဟောဝေးကုမ္ပဏီနဲ့တရုတ်စိုးရတို့ကြားပတ်သက်မှုတွေကြောင့်လုံခြုံရေးအတွက်စိတ်မချရဘူးဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်လွှတ်တော်အမတ်တွေပြီးခဲ့တဲ့နှစ်တည်းကာကွယ်ရေးအသုံးစိဥပဒေချင်းရေးဆွဲရမှာကန့်သက်ချက်ကိုထည့်သွင်းခဲ့တာပါ။ဟောဝေးကုမ္ပဏီကတော့တရုတ်စိုးရရဲ့ထိန်းချုပ်မှုတစုံတရာမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်။အမေရိကန်ရဲ့တာမြင့်ချက်ဟာကုမ္ပဏီနဲ့ဝန်ထမ်းတွေရဲ့ကုန်သိက္ခာကိုထိခိုက်စေပြီးရှိထားပြီးသား contract စာချုပ်တွေကိုထိခိုက်စေသလိုအမေရိကန်မှာလုပ်ငန်းတွေလုပ်ကင်နေတဲ့အခြေအနေတွေပေါ်ကြီးမားတဲ့ချင်းချမှုတွေဖြစ်တဲ့အကြောင်းလဲ Huawei ကုမ္ပဏီကပြောဆိုထားပါတယ်
။ American ပြည်ထောင်စု Kansas ပြည်နယ်မှာမနေ့အင်္ဂါနေ့ကလေးစင်းနှောင်းတိုက်ခတ်တာကြောင့်တစ်ပင်တွင်ပြူလဲပြီးလျှက်စစ်တပ်အားလိုက်တွေပြတ်တောက်ခဲ့ပါတယ်။ American အလဲပိုင်းမှာပြီးခဲ့တဲ့အပတ်ကလေးကပြင်းထန်တဲ့ရာသီဥတုနဲ့ကြုံတွေ့နေကြရတာဖြစ်ပြီးမနေ့က Kansas ပြည်နယ်မှာတိုက်ခတ်တဲ့လေဆင်နှောင်းကြောင့်လူ12ဦးဒဏ်ရာရခဲ့ပါတယ်။ Kansas ပြည်နယ်မြို့တော်လေးစိတ်ကိုခေတ္တပိတ်ထားရပြီးလေရင်ခီးစဉ်တွေကိုလည်းရွှေ့ဆိုင်းခဲ့ပါတယ်။လေဆင်နှောင်းတိုက်ခတ်နေတဲ့အချိန်မှာလည်းခီးသည်တွေကိုဘေးလွတ်ရာမှာခိုးလုံနိုင်ဖို့စီစဉ်ပေးခဲ့တာပါ။ American အနောက်အလယ်ပိုင်း Ohio နဲ့ Indiana ပြည်နယ်တွေမှာလည်းအပြင်းနဲ့လေဆင်နှောင်းတွေတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ2ဦးသေဆုံးပြီး130လောက်ဒဏ်ရာရခဲ့ပါတယ်။ Idaho ပြည်နယ်ကနေ Colorado ပြည်နယ်တလျှောက်ပြည်နယ်၈ခုမှာတနင်္လာနေ့နှောင်းပိုင်းကစပြီးအင်္ဂါနေ့အထိလေဆင်နှောင်း55ခုလောက်တိုက်ခတ်ခဲ့တယ်လို့အမေရိကန်မိုးလေဝသဌာနကပြောပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 939များလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနေ့ရက်မှာလိုင်းလိုက်မီတာ190 kHz 1595နဲ့ပြောထုတ်လွှင့်ပေးပါရစေ
။ EU American တမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကဆေးရုံစုမှုတွေကျူးလွန်နေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ရဲ့အစိုးရခန်းစာတစ်ခုဖော်ပြလိုက်ပါတယ်။ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်တပ်မတော် AA ကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတစ်ချို့ကိုစီးနှင်တိုက်ခတ်ခဲ့ပြီးနောက်မြန်မာစစ်ရဲ့ခွင့်ပြုချက်အရစစ်တပ်ကလက်လံချေမုန်းတဲ့စစ်စင်ရေးတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာဖြစ်ကြောင်းလည်းဖော်ပြထားတာပါ။ဒီကပြင်းကတကြောပြန်စစ်စင်ရေးတွေမှာမြန်မာစစ်တပ်အရသားတွေပေါ်ချင်းချောက်တဲ့လူရဲတွေကိုတပင်သက်သက်ကျူးလွန်နေတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အရှိနဲ့ရှစ်တောင်အားရှာဆရာဒါရိုက်တာ Nicholas Buckling ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အေလနဲ့ကန်တပ်ဖွဲ့ဘက်ကလည်းအရသားတွေကိုဖမ်းဆီးတာပါဝင်လူခွင့်ရေးချုပ်ဖောက်မှုတချို့ရှိခဲ့တဲ့အကြောင်းလဲဖော်ပြထားတာပါ။ရန်ကုန်မြို့တွင်နေပေါ်ရက်ဆက်ကြမ်းကြုတ်တဲ့လူရဲတွေကျူးလွန်နေတာနှစ်နှစ်မပြည့်ခင်မှာပဲရခိုင်ပြည်နယ်မှာနောက်တစ်ရေလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။2019ဩဂုတ်လတည်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနှင်တိုက်ခတ်ခဲ့တဲ့ ARSA ရန်ကုန်ဆွေရောက်ဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာတော့လည်းရန်ကုန်မြို့တွင်နေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်နေတဲ့အကြောင်းကုလသမဂ္ဂအပေါင်းဝင်နိုင်ငံတကာတာဝန်ကဆွဆဲထားတာပါ။ရညာဆိုတဲ့အမျိုးကိုတည်ဝင်အသိမှတ်ပြုလက်ခံထားတဲ့မြန်မာစစ်တပ်နဲ့ဆွေရကတော့နိုင်ငံတကာဆဆွဲနေတယ်လို့လူခွေရဲ့ချုပ်ပေါမှုတွေကျူးလွန်နေတာမရှိကြောင်းညှင်းဆန်းထားပြီးကျူးလွန်သူတချို့ကိုဖောက်ထုတ်အရေးယူလာတယ်ရှိကြောင်းလည်းတုံ့ပြန်ထားပါတယ်
။ပါကစ္စတန်နိုင်ငံမှာဒေသခံပက်ရှတွန်လူမျိုးစုတွေအခွင့်အရေးတကြွလှုပ်ရှားသူတွေရဲ့တောင်းဆိုဆန္ဒပြပွဲတွေအကြောင်းသတင်းရေးသားခဲ့တဲ့သတင်းတောက်တူကိုဖမ်းဆီးလိုက်တဲ့အပေါ်ပြည်ရင်းပြည်ပကလူခွေရဲ့အဖွဲ့တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။Khyber News ပုတ်ကလစ်ကရုပ်မြင်သံကြားဌာနမှာအလုပ်လုပ်နေတဲ့သူလည်းဖြစ် YouTube မှာကိုပိုင်အစီအစဉ်တွေတင်ဆက်နေသူလည်းဖြစ်တဲ့ Goha Warzi ကိုတော့ Pashtun Tahafas Movement လှုပ်ရှားမှုအဖွဲ့ဝင်21ယောက်နဲ့အတူဒီသတင်းပတ်အစောပိုင်းမှာအများပြည်သူကိုနှောက်ယှက်မှုနဲ့လူညုံရေးအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ American အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPG ကတော့ဒေသခံသတင်းမီဒီယာတွေအပေါ်ကန့်သတ်မှုတွေဟာပါကစ္စတန်ရဲ့ဒီမိုကရေစီခိုင်မာအားကောင်းအောင်ကြိုးပမ်းမှုမှာထိခိုက်စေနိုင်ကြောင်းသတိပေးခဲ့တယ်လို့ဖမ်းဆီးခံသတင်းတောက်ကိုချက်ချင်းပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။ဒေသခံလူခွင့်ရေးလှုပ်ရှားသူတွေကလည်းဖမ်းဆီးခံသတင်းတောက်ပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။မကြသေးခင်ကမှဖွဲ့စည်းခဲ့တဲ့ Pashtun သတင်းတောက်အသင်းကလည်းဖမ်းဆီးမှုဟာသတင်းမီဒီယာပေါ်တိုက်ခိုက်မှုအဖြစ်ရှုတ်ချခဲ့ပါတယ်။ CPJ ဖွဲ့ကတော့ပါကစ္စတန်မှာမကြသေးခင်နှစ်တွေကစပြီးသတင်းသမားတွေတပ်ဖြတ်ခံရမှုတွေရော့ချလာပေမဲ့စစ်တပ်ရဲ့ PR တွေကြောင့်ဆန်ဆာဖြတ်တောက်မှုပေါ်ပြရတာတွေပိုများတဲ့အကြောင်းလူခွင့်ရေးလှုပ်ရှားသူတွေရဲ့မှတ်တမ်းတွေကိုကိုးကားပြီးပေါ်ပြခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုမှာဘိမ့်ပါတဲ့စေဝါတွေကိုဆွဲလန်းမှုတွေကြီးထွားလာရမှာစေဝါထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Johnson & Johnson ပတ်သက်နေရောင်းဆွဆွဲချက်နဲ့ပတ်သက်လို့ Oklahoma ပြည်နယ်မှာမနေ့ကကြားနာပါတယ်။တိုင်းပြည်မှာကြုံနေရတဲ့မွေးစေဆွဲပြဿနာမှာဘိမ့်ပါတဲ့စေဝါထုတ်လုပ်သူတွေတာဝန်ရှိရဲဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ ပထမဆုံးအခြေချမ်းသာတဲ့အမှုကတခြားပြည်နယ်တွေမှာအလားတူကြိုးပမ်းလုပ်သူတွေပေါ့ကြီးကြီးမားမားရက်ခတ်မှုတွေလည်းရှိလာနိုင်ပါတယ်။ Oklahoma ပြည်နယ်ရှင်းနေချုပ် Mike Hunter ကတော့ဆီယဝင်းရဲ့ညွှန်ကြားချက်နဲ့ဘိန်းပါတဲ့ဆေးသုံးဆွဲရကနေဆွဲလန်းတဲ့ပြဿနာဟာပြည်နယ်အတွင်းမှာရောတိုင်းပြည်တစ်ခုလုံးမှာပါလူရောက်ဖြစ်ရတဲ့အဆိုးအဆုံးပြဿနာတစ်ခုဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ Johnson Johnson လုပ်ငန်းကြီးကကိုကျိုးရှာဖို့ဒေါ်လာသန်းနဲ့ချီသုံးပြီးဝါရပြက်နဲ့လိုရတဲ့ရှိခဲ့တဲ့အကြောင်းလဲပြည်နယ်ရှင်းနေချုပ်ကပြောဆိုခဲ့တာပါ။ Johnson Johnson လုပ်ငန်းကြီးရဲ့ကျိုးဆောင်ရှင်နေလေအော်တာဝေးကတော့ကုမ္ပဏီကွဲတစ်ခုဖြစ်တဲ့ Jensen Pharmaceuticals ကထုတ်လုပ်တဲ့ဘိန်းပါတဲ့ဆေးဝါးတွေကြောင့်ဆွမ်းလန်းမှုတွေကြီးကြီးကျယ်မရှိခဲ့တဲ့အကြောင်းနဲ့ဆေးဝါးကြော်ညာရမှာလဲအစားအသောက်နဲ့ဆေးဝါးကွက်ကွက်မှုဌာနရဲ့သတ်မှတ်ချက်တွေနဲ့အညီကြော်ညာခဲ့တာဒါဖြစ်တဲ့အကြောင်းလဲတရားရုံးကိုပြောဆိုထားတာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်အတွင်းကမြောက်ကိုရီးယားကပြန်လည်လွှဲပြောင်းပေးရခဲ့တဲ့စစ်အတွင်းကျဉ်ကျံ American တပ်သားရဲ့ဦးလောင်း55လောင်းနဲ့ကစုစုပေါင်း6လောင်းကိုဘဲသူဘဲဝါဆိုတာဖော်ထုတ်နိုင်ပြီလို့ American စစ်တပ်ကအင်္ဂါနေ့ကပြောပါရယ်ဒီအထက်ကသက်ဆိုင်ရာမိသားစု4စုစီကိုအကြောင်းကြားထားပြီးဖြစ်ကြောင်းနဲ့စစ်အတွင်းအကျဉ်းချခံရသူများနဲ့ပျောက်ဆုံးသူများဆိုင်ရာ American ကာကွယ်ရေးဌာန DPAA ပြောခွင့်ရဒုပိုမှူးကြီး Ken Hoffman ကပြောပါရယ် American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့2018ခုနှစ်အတွင်းစင်ကာပူမှာပြုလုပ်ခဲ့တဲ့ပထမအကြိမ်ထိပ်သီးဆွေးနွေးပွဲအပြီး1950-1953ကိုရီးယားစစ်ပွဲအတွင်းကျွမ်းကျင်အမေရိကန်တပ်သားရဲဦးလောင်းတွေကိုမြောက်ကိုရီးယားကပြန်လွှဲပြောင်းပေးရခဲ့တာပါ။ခေါင်းဆောင်နှုတ်ဗီယက်နမ်နိုင်ငံမှာပြုလုပ်တဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မြင်ခဲ့ပြီးတဲ့နောက်စစ်အတွင်းကျွမ်းကျင်အမေရိကန်တပ်သားရဲဦးလောင်းတွေပြန်ရဖို့ကြိုးပမ်းတာကိုဆိုင်းငံ့ထားပါတယ်။မြောက်ကိုရီးယားစစ်ပွဲအတွင်းအမေရိကန်တပ်သား9300လောက်ပျောက်ဆုံးခဲ့တယ်လို့စစ်တပ်အရာရှိတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုဟဝိုင်းပြည်နယ်မှာအခြေစိုက်တဲ့စစ်အတွင်းအကျဉ်းချခံရသူများနဲ့ပျောက်ဆုံးသူများဆိုင်ရာအမေရိကန်ကာကွယ်ရေးဌာန DPAA ကကမ္ဘာအနှံ့အမေရိကန်တပ်သားကျဉ်းကျဉ်ရုပ်အလောင်းတွေကိုပြန်လည်ရယူတဲ့ဌာနလည်းဖြစ်ပါတယ်။ Direct from Washington The Voice
of America VOA ပုတ်ထူးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မမသစင်အောင်တို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်။ရခိုင်ပြည်နယ်အတွင်းစစ်စင်ရေးတွေမှာမြန်မာစစ်တပ်ကစစ်အာဇာနည်မှုတွေကိုကျူးလွန်နေတယ်ဆိုပြီး Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဝေဖန်ခဲ့တဲ့အပေါ်မြန်မာတပ်မတော်ဘက်ကညှင်းဆိုပြီးသူတို့အနေနဲ့စစ်ရေးပြစ်မှတ်တွေကိုတက်ခတ်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်။ AA ရခိုင်အဖွဲ့ဘက်ကအယက်သားကြေးရွာတွေထဲကနေတက်ခတ်တာကြောင့်လိုအပ်တဲ့အင်အားသုံးဆောင်ရွက်တာဖြစ်တယ်လို့လည်းတုံ့ပြန်ပါတယ်။ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါမေလ29ရက်နေ့ထုတ်ဒီ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းအဝေးခန်းစာထဲမှာအရင်နှစ်နှစ်ခန့်တုန်းက Ranger Muslim တွေပေါ်စစ်ရာဇဝတ်မှုကျူးလွန်ခဲ့တဲ့မြန်မာတပ်မတော်ရဲ့ဒေသခံတပ်တွေအပြင်နောက်ထပ်တပ်မအစ်စ်တွေပါထပ်တိုးပြီးလက်ရှိရခိုင်ပြည်တွင်းစစ်စင်ရေးလုပ်နေတာကတပ်မတော်ထိပ်ပိုင်းဗိုလ်ချုပ်ကြီးတွေပါဝင်ပတ်သက်နေတာကိုပြတယ်လို့ထောက်ပြလိုက်ပါတယ်။ဒါအပြင်ဒီနှစ်ဆန်းပိုင်းမှာရခိုင်ပြည်နယ်အတွင်းရဲစခန်းတွေကိုအေးအေးရခိုင်လက်နက်ကင်တပ်တွေကဝန်တိုက်ခဲ့ပြီးတပ်မတော်ဘက်ကတံပြန်စစ်ဆင်ရေးတဲ့နောက်ထပ်စစ်ရာဇဝတ်မှုတွေကျူးလွန်မှုတွေဖြစ်လာရတာကအယက်သားအစိုးရအနေနဲ့အေးအေးကိုချိန်မှုဖို့အမိန်ပေးပြီးမှဖြစ်တယ်လို့လဲ Amnesty International ကဆက်ထောက်ပြလိုက်ပါတယ်။ဒါပေမဲ့မြန်မာတပ်မတော်သတင်းမှန်ကြမ်းကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုစစ်ရာဇဝတ်မှုကျူးလွန်တာမဟုတ်ပဲရွာတွေထဲကနေအေးအေးကပြန်ပစ်ခဲ့တာကြောင့်လိုအပ်တဲ့အင်အား300တာသာဖြစ်တယ်လို့ပြန်ပြောပြပါတယ်
။စစ်ရာဇဝတ်မှုကပတ်သက်လာပြီးတော့ပြောရမယ်ဆိုရင်ကျွန်တော်တို့ပြောလို့လာကတိုက်ခိုက်တဲ့နေရာမှာကျွန်တော်တို့အာရုံကြီးတိုင်းမယ်ဒီလိုအင်ဂျင်နီတိုင်းမယ်ကျွန်တော်တို့ free fire ပြတ်မတည်ဘူးလားသူတို့ဖောင်ရက်လို့ရှိတယ်။စစ်စီဖောင်ရက်ခံမှုကိုပိုင်းနဲ့ပြောရလို့ရှိရင်ကျွန်တော်တို့ကစိုးရတာကလည်းဒီလိုပုံထားပြီးဖြစ်ပါတယ်။ဖောင်ရက်မှုနေနေရေးစစ်စီဖြစ်ပါတယ်။ဒါတော့ဒီလိုပြတ်တတ်ပါဘူး။အတွေ့အကြုံလှုပ်ဆောင်နေမှုကိုပိုင်းဟာဒီဆွဆွဲချက်တွေကဘယ်ကနေအခြေခံဖြစ်ပေါ်လာလဲဆိုတော့ငါဘက်ကတော့ဆက်ရွာအနီးနားမှာဖြစ်တဲ့ခိပြုံမှုတွေကြောင့်ဖြစ်ပေါ်လာတယ်ကျွန်တော်ကဒီစားတယ်။အဲဒီရွာအနီးနားမှာတိုက်ပွဲတွေမဖြစ်နိုင်အောင်မဖြစ်အောင်ဆိုလို့ကျွန်တော်တို့ဂရင်းထုတ်ပြန်တဲ့အခါတိုင်းမှာနော်။ရွာပြည်သူလူထုအနေနဲ့ကောတည်ပြီးမှုအတည်ပြီးမှုကကျွန်တော်တို့ပြုလုပ်ရရှိတယ
်။ဒါအပြင် Amnesty International အဖွဲ့ကပဲဒီရခိုင်ပြည်နယ်အတွင်းဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေကိုတားဆီးနိုင်ဖို့နိုင်ငံတကာအနေနဲ့ပြက်ကွက်နေတာကြောင့်ဒီပြဿနာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအ мян ဆုံးလွှဲပြောင်းပေးတယ်လို့အကြံပြုထားတဲ့အပေါ်မှာလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းက
ICC ဆိုတာဒီကနိုင်ငံအတွင်းမှာ ဒီဟိုင်းနဲ့ပတ်သက်လို့ကြာအရေးယူမှုမရှိဘူးအပြစ်သိမှုမရှိဘူးဆိုတဲ့အချိန်ကြာမှာတာဘယ်ရောက်ဆုတ်ဖက်ပြီးရှိတယ်ပြီးရင်သူကဖွဲ့ဝင်နိုင်ငံတကာနိုင်ငံနဲ့ဖြစ်ရမယ်ကျွန်တော်တို့အနေနဲ့ဒီစစ်တပ်ဖြစ်ပေါ်တဲ့ဇာပိတော်များတဲ့အဲ့ဒီနယ်မြေအတွင်းမှာကျွန်တော်တို့ကျူးလွန်ခဲ့တယ်ဆိုရင်လည်းကျွန်တော်တို့အရေးယူမှုမရှိဘူးပါမရှိဘူးကျွန်တော်တို့အရေးယူမှုဆောင်ရွက်နေရတဲ့အခဲအမှာဒီ ICC ဆိုတာဖြစ်ပေါ်လာရတာအကြောင်းမရှိဘူးလို့ကျွန်တော်ပြောလိုပါတယ
်ဒါပေမဲ့တပ်မတော်ကအရင်အင်းတင်ရွာမှာတပ်ဖြတ်မှုဖြစ်တာကြောင့်ထောင်ဒဏ်အဖြစ်ပေးထားတဲ့တပ်မတော်သားတွေကိုပြန်လွှတ်ခဲ့တဲ့ပုံမေးမြန်းရမှာဘုံမှုချုပ်ဇမင်ထွန်းကတပ်မတော်သားတွေမှာလည်းအစနာခံပိုင်ခွင့်ရှိတယ်လို့ဆိုပါတယ
်အဲ့ဒီစီမှာကျွန်တော်တို့ကဒီ78ဦးပေါ့78ဦးကိုနေ့နေ့ကိစ္စမှာကျွန်တော်တို့ကထောင်ဒဏ်10နှစ်ကျင်ကျွန်တော်တို့ပြစ်ဒဏ်ချမှတ်ခဲ့တာရှိတယ်ဒါကြောင့်အဲ့ဒီ9ယောက်ကဟိုအစနာခံလာတပ်မတော်ကဝေဒီရေးစီကိုအစနာခံလာတင်အဲ့အတနာခံစားနေဖြစ်စင်မှာအဓိကပေါ်လာတာကတော့ဒါတော့သူတို့ဒီအရင်တော့ပြစ်မှုပေါင်းများမရှိဘူးဆိုတာသင်စားတယ်ဒီပြစ်မှုတစ်ခုကသူတို့ကျူးလွန်ခဲ့တယ်အရင်တော့ကျွန်တော်တို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေမရှိဘူးဆိုတာသင်စားတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ဖတ်သင်စားတော့ intention ပေါ့သူတို့ရဲ့ intention ကိုကျွန်တော်တို့သိစစ်တဲ့အခါမှာသူတို့ရဲ့ intention ဒီဒါအကြမ်းဖက်ဆေးအောင်နဲ့ပတ်သက်ဆိုကြကျွန်တော်တို့ဒီတပ်ဖြတ်ဖို့အတွက်အရင်ကတည်းက intention ရှိဘူးပါဝင်တယ်ရဲ့စစ်တော်လုံးဆောင်မှုကြဖြစ်သွားတဲ့ပါတင်တာ
တကယ်တော့ဒီ Amnesty International အဖွဲ့ရဲ့အစည်းအဝေးခန်းစာထဲမှာ AA ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့လည်းအရသားတွေကိုဖမ်းဆီးတာချင်းချောက်တာပါဝင်လူခွင့်ချုပ်ဖောက်မှုတွေရှိနေတယ်လို့စွပ်စွဲထားပါတယ်။ဒါအပြင်မြန်မာစစ်ရွေးနဲ့တပ်မတော်အနေနဲ့တရားဝင်အသိမှတ်ပြုခေါ်ဆိုလို့မရှိတဲ့ Ranger တွေကို2019ဩဂုတ်လတုန်းကလည်းအလားတူပြင်းထန်တဲ့ဖြက်လေးပြက်စစ်စင်ရေးလုပ်ပြီးနှိမ်နင်းခဲ့တယ်လို့လည်း Amnesty International ရဲ့အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုဝင်းမင်းမေးမြန်းတင်ပြတော့ရပါရှင် VOA မြန်မာပိုင်းကနေပုတ်ထူနေညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတစ်ဆက်တည်းရခိုင်ပြည်နယ်ရင်းကသတင်းနောက်တစ်ပုတ်ကိုပဲတင်ပြပါဦးမယ်ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာကမွတ်စလင်ရွာသား၁၀ယောက်ကိုဥပဒေမဲ့တပ်ဖြတ်ခဲ့တဲ့မှုမှာတာဝန်ရှိတဲ့တပ်မတော်သားတွေကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တာလို့သတင်းမှန်ပြန်ကြားရေးတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်သူတို့ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကရှော့ပေါ့ပြစ်ဒဏ်နဲ့လွတ်ပေးခဲ့တာဖြစ်တယ်လို့လည်းအတည်ပြုပြောဆိုခဲ့တာပါအပြည့်စုံကိုတော့မဆုမြတ်မုံကတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာမှာ2019စက်တင်ဘာလတုန်းကမွတ်စလင်ရွာသား10ယောက်ကိုဖမ်းဆီးတပ်ဖြတ်မှုနဲ့တပ်မတော်ကအရေးယူခဲ့တဲ့တပ်မတော်သား9ယောက်ကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကပြန်လွတ်ပေးခဲ့တယ်ဆိုတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုအတည်ပြုပြောကြားခဲ့ပါတယ
်အဲ့မှာဖြစ်တင်ရတော့ကျွန်တော်တို့ကတ္တံဒီစေဦးဒီတို့အင်းလူကြီးရဖို့လာနေတဲ့ပြိပက္ခာတွေကိုရှောင်ပြလာတဲ့တိုင်းသားတွေကြီးတယ်အဲ့ဒီတိုင်းသားတွေကအင်းဒီမှာကြီးတဲ့စာတင်ကြောင်းမှာနေခဲ့တဲ့တိုင်းသားအင်းလူကြီးကစာတင်ကြောင်းမှာလာတော့ကိုလုံးအဲ့ဒီထဲကနေမှကျွန်တော်တို့ထွက်သွားတဲ့ဟိုတိုင်းသားတချို့ကိုသူတို့တပ်ဖြတ်ခဲ့တာရှိတယ်တပ်ဖြတ်ခဲ့တာရှိတဲ့အတွက်အဲ့ဒီ10ယောက်လုံးကိုကျွန်တော်ဖမ်းမိတယ်ဖမ်းမိတဲ့အခါမှာကျွန်တော် yes scan ကိုပို့ဖို့အခြေအနေမဖြစ်နိုင်ဘူးဖြစ်နိုင်မှာအဲ့ဒီအချိန်မှာ yes scan များပြီးကျွန်တော် IRS နဲ့ဆက်နေအတိုက်ခံထားတယ်မှာအဲ့မှာစစ်ကြောင်းမှာဆက်တာဖိနေရတယ်ဖိနေတော့တဲ့ကမှာဒီကရွာသားတွေရဲ့လက်စားချေဖို့အတွက်တောင်းဆိုတာခါရင်ရှိတယ်။အဲ့ဒီ intention တွေပေါ်မှာအဲ့ဒီပေါ်မှာမူတည်ဖို့ကြသူတို့ကရခင်တော့ intention မရှိတော့လဲအဲ့မှာကျွန်တော်တပ်ဖြတ်တဲ့နေရာမှာအောင်ကျူးလို့ပြန်အောင်ကျူးလို့ရတဲ့အခြေအနေကခံရရတယ်ရှိတယ်။အဲ့ဒီရည်ယူခံရတာအတနာခံရတယ်ကိုပြန်လဲသုံးတော့ဒီကမ္ဘောဒီးယားဦးစီးချုပ်အနေနဲ့ကတော့ကမ္ဘောဒီးယားဥပဒေ168/80ခန်းရတို့ရလုတ်ပိုင်ခွင့်နေပြင်သုံးပြီးခေါင်းသား10နှစ်ကနေခေါင်းသား10နှစ်ထိပြစ်ဒဏ်လျှော့လိုက်တယ်လျှော့ပြီးလျှော့တဲ့အတွက်ကြောင့်လို့တို့တို့ဒီ2018 7လပိုင်းမှာကျွန်တော်ထောင်ခံနေလွတ်မြောက်သွားတယ
်ထောင်ချခံရတဲ့တပ်မတော်သား9ယောက်ကသူတို့အမှုနဲ့ပတ်သက်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုအတနာခံစာတင်ခဲ့တာပါဒါကိုစစ်ဥပဒေချုပ်ယုံကသုံးသပ်ပြီးကာကွယ်ရေးဦးစီးချုပ်ကလွတ်ငြိမ်းသက်တာခွင့်ပေးလိုက်တာဖြစ်ပါတယ်မွတ်စလင်10ယောက်ကိုတပ်ဖြတ်ပြီးမြုပ်နှံထားတဲ့အလောင်းတွေကို Riders သတင်းဌာနကမြန်မာနိုင်ငံမှအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့သတင်းအစီရင်ခံစာအကျယ်တဝင့်ထုတ်ပြန်ခဲ့တာပါအဲ့ဒီတည်င်းအစီရင်ခံစာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူခွင့်ချိုးဖောက်မှုဖြစ်တဲ့နိုင်ငံတကာကထောက်ပြပြီးတာဝန်ရှိသူတွေကိုအရေးယူပေးဖို့တောင်းဆိုခဲ့ကြပါတယ်တပ်မတော်ဘက်ကအကြမ်းဖက်သမားတွေလို့ဆိုတဲ့မွတ်စလင်ရွာသားတွေကိုတပ်ဖြတ်ခဲ့မှုကို Riders သတင်းတောက်တွေကဖော်ထုတ်ဖို့ကြိုးစားခဲ့တဲ့အတွက်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့2019ဒီဇင်ဘာမှာဖမ်းဆီးထောင်ချခံခဲ့ရတာပါသူတို့ကတော့မကြာခင်ကမှတမရရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်အင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့အခုပြန်လွတ်လာတဲ့တပ်မတော်သား9ယောက်ကိုပဲတပ်မတော်ဘက်ကအရေးယူခဲ့တာပါ ဒီအမှုမှာပတ်သက်နေတဲ့ရခိုင်ဒေသခံတချို့လည်းဖမ်းဆီးခံထားရတာရှိပေမဲ့သူတို့လွတ်မလွတ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေပေါ်အာဆာအကြမ်းဖက်သမားတွေက2019ဩဂတ်လမှာဝင်တိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းမှုတွေကိုလုပ်ခဲ့တာပါ။အဲဒီဆောင်ရွက်မှုတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကရိုဟင်ဂျာမွတ်စလင်တွေပေါ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွတ်ဆွဲမှုတွေလည်းကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်။မြန်မာအစိုးရကရောတပ်မတော်ကပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပဲကျူးလွန်ခဲ့သူတွေကိုဥပဒေအရအရေးယူမယ်လို့ပြောကြားထားပါတယ်
။မဆူမြန်မွန်တင်ပြတော်တော်ပါရှင်။အခုတော့မြန်မာကြောင်မြတ်မိုးဝရပေါ်ထွက်ရေးအလုံယုံဆွေးနွေးပွဲတွေကျင်းပတဲ့တဲ့တင်တင်ပြခြင်းပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့လုပ်ငန်းရှင်တွေပတ်ဝန်းတဲ့ကြောင်မြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီဟာကြောင်မြတ်မူဝါဒပေါ်ထွက်လာဖို့အမေရိကန်အစိုးရရဲ့ကူညီထောက်ပံ့ပေးမှုနဲ့မြစ်ကြီးနာမုံရွာမန္တလေးမိုးကုတ်စားရဲမြို့တွေမှာအလုံယုံဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲတွေကရလာတဲ့ညှိနှိုင်းမှုအခြေအနေတွေကိုတော့ဒီကနေ့မေလ29ရက်ရန်ကုန်အမေရိကန်စင်တာမှာပြောဆိုခဲ့ကြတာပါ။ဒီမူဝါဒဟာကြောင်မြတ်ကဏ္ဍမှာပါဝင်ဆွေးနွေးနေသူအလုံးအတွက်မြတ်မြတ်တတအကျိုးရှိနိုင်မဲ့မူဝါဒတရားဖြစ်လာနိုင်ကြောင်းဒီကနေ့ပါဝင်ဆွေးနွေးခဲ့သူတွေကပြောပါတယ်။ကိုစောထက်ကတင်ပြထားပါတယ်ရှင်
။ကြောင်မြတ်ကဏ္ဍနဲ့ရေနံနဲ့သွားတောင်းဝေးလုပ်ငန်းကဏ္ဍတွေဟာမြန်မာနိုင်ငံအတွက်အဓိကဝင်ငွေရနေတဲ့လုပ်ငန်းတွေဖြစ်တယ်လို့ဝင်ငွေထွက်ငွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုနည်းတယ်လို့ဝေဖန်ခံရပါတယ်။ဒါကြောင့်လည်းဒီသုံးပွင့်ဆိုင်ကြောင်မြတ်ကဏ္ဍအထောက်အကူပြုကော်မတီရဲ့ကြောင်မြတ်မူဝါဒဟာလွှတ်တော်မှာရေးဆွဲနေတဲ့ကြောင်မြတ်နည်းဦးတွေကိုမူဝါဒအရအဓိကထောက်အကူဖြစ်နိုင်ဖို့မျှော်လင့်ကြပါတယ်။ဒီကော်မတီရဲ့လုပ်ငန်းတွေကိုလည်းအမေရိကန်အစိုးရကကူညီပံ့ပိုးနေရပါ။ကြောင်မြတ်မူဝါဒမူကြမ်းပေါ်ထွက်လာရင်ပွင့်လင်းမြင်သာမှုတွေပူရှိလာနိုင်တယ်လို့ဒေသခံတွေအတွက်လည်းအကျိုးရှိလာဖို့မျှော်လင့်ကြောင်းကြောင်မြတ်မူဝါဒပေါ်ထွန်းရေးအထောက်အကူပြုကော်မတီတွက်ဖက်အတွင်းမှုဖြစ်တယ်လို့အမေရိကန်ခြေဆိုင်သဘာဝအသံရစတာထိန်းသိမ်းရေးအဖွဲ့ NRGI ရဲ့ဌာနကိုယ်စားလှယ်ဦးမော်ထွန်းအောင်က VOA ကိုပြောပါတယ်။
ကြောင်မြတ်ကဏ္ဍကနေကျွန်တော်တို့အခွန်ဗန်ဒါငွေတွေဘယ်လောက်ထိရနိုင်လဲဆိုတော့ပြည်သူတွေပို့ပြီးတည်လာမယ်။နောက်တစ်ခုကကျွန်တော်တို့ဒီ downstream industry လို့ကျွန်တော်တို့ပြောရပေါ့နော်။နောက်ပိုင်းဒီလက်ဝတ်ရည်ရွယ်ချက်ရောင်းချတာတွေနောက်ဖြတ်သွေးပေါ့နော်။အဲ့လိုမျိုးဟာတွေမှာကျွန်တော်တို့တိုးတက်လာဖို့မျှော်လင့်ပါတယ်။အထူးသဖြင့် data ခန့်နေပေါ့နော်။ data ခန့်နေရဲ့စာဝတ်နေရေးနဲ့ဒီကြောင်မြတ်ကဏ္ဍကနေအထောက်အကူပေးနိုင်မှုပိုင်းမှာတိုးတက်လာဖို့ကျွန်တော်တို့အထူးသဖြင့်မျှော်လင့်နေ။
ဒီမူဝါဒတွေတဲကအကြံပြုချက်တွေအတိုင်းလုပ်မယ်ဆိုရင်ကြောင်မြတ်တရားမဝင်ထွက်ရှိရဲ့ကိစ္စတွေလည်းလျှော့သွားနိုင်ပြီးဗန်နာဝေတိုးလာနိုင်တယ်လို့ကြောင်မြတ်ဈေးကွက်ပြည်တွင်းမှာဖြစ်လာဖို့တွန်းအားပေးနိုင်ကြောင်းဦးမော်ထွန်းအောင်ကပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့2016စက်တင်ဘာလအမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတဥပမာနဲ့ဆွေးနွေးစဉ်ကြောင်မြတ်ကဏ္ဍပွင့်လင်းမြင်သာမှုအတွက်လည်းထည့်သွင်းဆွေးနွေးခဲ့ပြီးရနောက်ကြောင်မြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီကိုအကောင့်အဖော်ဖွဲ့စည်းခဲ့ရလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကြောင်မြတ်ရေနာဥပဒေကို2019ခုနှစ်ကအသစ်ပြဋ္ဌာန်းခဲ့ပေမဲ့ဤဥပဒေမထွက်လာသေးပါဘူး။အခုဆွေးနွေးကြရဲကြောင်မြတ်မူဝါဒမူကြမ်းကိုသက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြထားပြီးတော့အဲ့ဒီအပေါ်မူတည်ပြီးဥပဒေပြင်ဆင်ချက်တွေဖြစ်လာနိုင်တယ်လို့မူဝါဒအထောက်အကူပြုကော်မတီအတွင်းရေးမှူးအဖွဲ့ဝင်အန်ဝန်းမုံတန်ကပြောပါရတယ်
။နောက်ပိုင်းကျွန်တော်မူဝါဒအတီဖြစ်ပြတဲ့နောက်ပိုင်းကျရင်ဒီဥပဒေကိုထပ်ပြီးတော့မှကျွန်တော်မူဝါဒနဲ့ပူပြီးကိုက်ညီအောင်ပြန်ပြီးတော့မှဥပဒေမူမှန်တဲ့အပိုင်းတွေလည်းထပ်လုပ်ကောင်းလုပ်ရလိမ့်မယ်လို့ယူဆတယ်။ဆိုတော့နောက်တစ်ချိန်ကျဥပဒေကောဤဥပဒေအကုန်လုံးကကျွန်တော်တို့မူဝါဒနဲ့တွားပြီးတော့မှပြဋိပက္ခဖြစ်တာတို့အဲ့လိုမျိုးမဖြစ်ဘဲနဲ့မူဝါဒရဲ့အောက်ကနေပဲပူပြီးကိုက်ညီအောင်တို့ပြုပြင်တာတွေလုပ်မယ်လို့တော့ကျွန်တော်ယူဆပါတယ်
။ NLD ဆိုရလက်ထက်မှာ1995 2003 2016ခုနှစ်တွေမှာပြဋ္ဌာန်းခဲ့တဲ့ကြောင်မြတ်ဥပဒေတွေကိုဖျက်သိမ်းခဲ့ပြီးအမျိုးသားလွှတ်တော်သဘာဝတည်ရန်စာတမ်းနဲ့ပတ်ဝန်းကျင်ထိန်းသိမ်းကော်မတီကမြန်မာကြောင်မြေရဲ့နာဥပဒေကို2019မှာအသစ်ပြန်ပြီးရေးဆွဲခဲ့ရပါ။ပြောင်းလဲမှုတချို့ရှိခဲ့ပြီးဇန်နဝါရီအလုံးကသမ္မတဦးသိန်းစိန်လက်ထက်ဥပဒေတိုင်းပဲဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်တနိုင်တပိုင်းကြောက်တူးဖို့အသက်မွေးနေကြတဲ့အခြေခံလူရန်းစားပြည်သူအများစုကမကြေညာလို့ဆန္ဒထုတ်ပေါ်မှုတွေလည်းရှိခဲ့ပါတယ်
။ဆွေးနွေးပွဲကိုတွားရောက်တင်ယူခဲ့တဲ့ကိုဇော်ထက်ကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေပို့ထုတ်နေညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်အလဲပြီးချင်ပါတယ်။မေလ26ရက်နေ့ကပြည်သွားတဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာရွှေ့ပြောင်းအခြေချသူတွေကိုမလိုလားတဲ့အများကြိုက်ဝါဒီလက်ရဆွန်ပါတီတွေတော်တော်လေးအနိုင်ရခဲ့ကြပါတယ်။ဗြိတိန်ပြင်သစ်နဲ့အီတလီနိုင်ငံတွေမှာ EU တွေကနှုတ်ထွက်လို့တဲ့ပါတီတွေကအများဆုံးအနိုင်ခံရခဲ့ကြတာပါ။ဒါပေမဲ့ EU ကိုလိုလားတဲ့ Liberal Party တွေနဲ့ Green Party တွေကလည်းဥရောပပါလီမန်ထဲမှာအတော်လေးအားကောင်းလာပါတယ်။ဒါကဘာကိုပြနေပါသလဲ။ VOA သတင်းထောက်ဆလာတီစာဟုတ်ရဲ့သတင်းဆောင်မကိုမဆူမြမုံကတင်ပြထားပါတယ်ရှင်။
ဥရောပနိုင်ငံ28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂရဲ့ပါလီမန်ရွေးကောက်ပွဲတွေမှာလက်ရဆုံအမျိုးသားရေးပါတီတွေမျှော်လင့်မထားလောက်အောင်အနိုင်ရခဲ့ကြပါတယ်။ဥရောပသမဂ္ဂမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပြီဆိုတာပြသတာဖြစ်တယ်လို့အီတလီကလက်ရဆုံ League ပါတီခေါင်းဆောင်မတ်တေယိုဆယ်ဗီနီကပြောကြားခဲ့ပါတယ်။
Not only is the League the first party in Italy, but Marine Le Pen is the first party in France. In Britain, Nigel Farage is the
League party ga che song ga nai ngai da ma ho ba u. Pin tin ma Marine Le Pen ye party ga a mya song nai ma le. Pi tin ma le Nigel Farage ye party ga a mya song nai na ba. Italy pin tin bi di nai ngai de ma a khu lu nai na go ji yin ဥရောပမှာအပြောင်းအလဲတွေဖြစ်လာတော့မယ်ဆိုတဲ့လက္ခဏာပါပဲ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အကြံပေးအဖြစ်အရင်ကလုပ်ခဲ့သူလက်ရဆုံးဝါဒီစတီးဗ်ဘန်နန်ကလည်း EU နိုင်ငံတွေကြားမှာစီးပွားရေးလူမှုရေးနိုင်ငံရေးယဉ်ကျေးမှုအားလုံးတသားတည်းဖြစ်အောင်လုပ်တဲ့လုပ်ငန်းစဉ်တွေမအောင်မြင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အခုသူကဥရောပတလွားကလူထုကြိုက်ဝါဒကိုဆွဲကင်တဲ့ပါတီတွေကြားမှာချိတ်ဆက်ပေါင်းကူးပေးနေသူဖြစ်ပါတယ်။
The integration movement, which is what the EU is all about.
အလုံးတပါရဖြစ်ရမယ်ဆိုတော့ EU ရဲ့ကြိုးပမ်းမှုအလုံးကအဆုံးသတ်တော့ပါပြီ။ကော်မရှင်ဥက္ကဋ္ဌယွန်ကာအပါအဝင် Brussels က EU ခေါင်းဆောင်တွေတယောက်မှဒီတဲ့တသားရဖြစ်အောင်တွန်းအားပေးလုပ်တာတွေ့ရတော့မှာမဟုတ်ပါဘူး။ပြည်သူတွေကဒါကိုမကြိုက်ဘူးဆိုတာကိုသူတို့သဘောပေါက်သွားကြပါပြီ
။ EU ဆိုတဲ့ခေါင်းစဉ်အောက်မှာနိုင်ငံအလုံးတညီတညွတ်သေးဖြစ်ရမယ်ဆိုတာကိုလက်ခံထားကြသူတွေကတော့သူပြောတာကိုလက်မခံပါဘူး။အမျိုးသားရေးရှေ့တန်းတင်လူလူအကြိုက်ပြောပြီးဆွဲဆောင်တဲ့ပါတီတွေအခုရွေးကောက်ပွဲမှာတော်တော်အနိုင်ရခဲ့တယ်ဆိုပေမဲ့စုစုပေါင်း58ယောက်ပဲမို့ကိုယ်စားလှယ်စုစုပေါင်း952ယောက်ရှိတဲ့ပါလီမန်ထဲမှာအများစုလွှမ်းမိုးနိုင်လောက်တဲ့အထီတော်အနိုင်မရကြပါဘူး EU ကိုလိုလားတဲ့ Liberal Party တွေကလည်းအခုရွေးကောက်ပွဲမှာအတော်အနိုင်ရပြီးတော့အားကောင်းလာတာပါအောင်နိုင်မှုနဲ့ပတ်သက်လို့ဥရောပက Liberals နဲ့ Democrats မဟာမိတ်တွေကိုကိုစားပြုတဲ့ ALDE အဖွဲ့ခေါင်းဆောင် Guy Verhofstadt ကအခုလိုပြောပါတယ
် The biggest win was for the Liberals maybe you didn't find it out the that evening of the election but we won the most seats
အဘွဲ့ခံနိုင်ခဲ့ဆုံးက Liberal ပါရွေးကောက်ပွဲမှာပြပချင်းညဘက်မှာတော့မတိခဲ့ကြတာဖြစ်ပေမဲ့ရလဒ်တွေအရကျွန်တော်တို့ကအမှတ်နေရာအများဆုံးရခဲ့တာပါစုစုပေါင်းအမှတ်နေရာ130လောက်ဖြစ်သွားပြီမဟုတ်လို့ပါလီမန်ထဲမှာကျွန်တော်တို့ကအုပ်စုကြီးတခုဖြစ်လာပါပြီ။ခုလိုလူအများထောက်ခံမှုရလာတာကြောင့်ဥရောပပါလီမန်မှာအာဏာချိန်ခွင်မျှလာတော့မှာပါ
။ဥရောပပါလီမန်မှာဗဟိုလက်ဝဲရင်းနဲ့ဗဟိုလက်ရရင်းပါတီအုပ်စုတွေကအရင်ကလွှမ်းမိုးထိန်းချုပ်ထားခဲ့ပေမဲ့အခုတော့ဒီအခြေအနေတွေအဆုံးသတ်သွားပါပြီ။အခုရွေးကောက်ပွဲမှာနောက်ထပ်တိတိတသာအနိုင်ရခဲ့တာကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုရှေ့တန်းတင်ထားတဲ့ Green Party တွေဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုပြဿနာနဲ့စီးပွားရေးတည်ငြိမ်ရေးကိစ္စတွေကိုအဓိကဦးစားပေးဖို့မဲဆန္ဒရှင်တွေကပြသလိုက်တာဖြစ်တယ်လို့မြင်နိုင်ပါတယ်။နောက်၅နှစ်တာဝန်ယူရမယ့်ဥရောပပါလီမန်ကိုယ်စားလှယ်တွေအနေနဲ့ဒီကိစ္စကိုထိတ်တန့်မှထားပါလိမ့်မယ်လို့ Netherlands ဝန်ကြီးချုပ် Mark Rutte ကဆိုခဲ့ပါတယ်
။ So if the priorities are about climate change, about a stronger economy which is
နောက်၅နှစ်အတွင်းဦးစားပေးဆောင်ရွက်မယ့်ကိစ္စတွေကရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးစီးပွားရေးအားကောင်းခိုင်မာရေးအကျိုးစီးပွားကာကွယ်ရေးရွှေပြောင်းအခြေချသူများအရေးနဲ့နေဆက်လူညုံရေးဆိုင်ရာကိစ္စတွေဖြစ်ဖို့ဆိုရင်ဒီကိစ္စတွေကိုဥဆောင်သွားနိုင်မဲ့လူမျိုးရွေးချယ်နိုင်ဖို့ဆွေးနွေးသားမှာဖြစ်ပါတယ်
။ဥရောပပါလီမန်ရဲ့တာဝန်တွေထဲကတစ်ခုက EU ထိပ်တန်းယာဒူးတစ်ခုဖြစ်တဲ့ဥရောပကော်မရှင်ဥက္ကဋ္ဌကိုရွေးချယ်ရတာဖြစ်ပါတယ်။ယာဒူးတာဝန်ပြီးဆုံးတော့မဲ့ဥရောပကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker နေရာမှာလူစားထိုးရွေးချယ်ဖို့အခု EU ခေါင်းဆောင်တွေဆွေးနွေးနေကြပါပြီ။ဒီနှစ်ပိုင်းကုန်ကြရင်လဲဥရောပကောင်စီဥက္ကဋ္ဌဥရောပဗဟိုဘဏ်ဥက္ကဋ္ဌနဲ့နိုင်ငံသားမူဝါဒရေးရအကြီးအကဲစတဲ့ယာလူနေရာတွေအတွက်ခေါင်းဆောင်အသစ်တွေနေရာယူလာကြတော့မှာဖြစ်ပါတယ်
။မဆူမြတ်မွန်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီရနေ9နာရီခွဲထိ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုလည်းဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆက်မြန်မာအလွဲတကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ29ရက်ပုံထိုးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တီအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုနဲ့ကြမ်းမာရေးနဲ့အားကစားကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ဟိုဗမာပြည်မှာသူကဗမာကြီးစိုးဖို့ပဲအမြဲကြိုးစားနေတာဟုတ်ဗျာ။ဗမာကြီးစိုးတဲ့အချိန်ကိုနိုင်ငံတော်တည်ထောင်နေဆိုပြီးတော့ဗမာယူဆတာဟုတ်ရ။အဲတော့ဗမာနိုင်ငံ
မြန်မာနိုင်ငံရဲ့ဒီမိုကရေစီကူးပြောင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဦးအောင်ခင်ရဲ့ဆွေးနွေးချက်တစ်စိတ်တစ်ပိုင်းကိုကြားခဲ့ရတာပါရှင်။အပြည့်စုံကိုတော့မကြားခင်တင်ပြသွားဖို့ရှိပါတယ်။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူမှုနဲ့ကြမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်။ကျမ်းမာရေးနဲ့မငြင်းညွတ်တဲ့အစီဓာတ်စားသုံးမှုများမယ်ဆိုရင်နှလုံးရောဂါနဲ့သွေးသွေးစီးချိုကင်ဆာဒီလိုရောဂါတွေဖြစ်နိုင်ခြင်းများပါတယ်။ဒါကြောင့်အစီစားသုံးမှုကိုတန်းနိုင်သမျှလျှော့ချသင့်ပါတယ်။လူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင်။
ဆိုင်ကျမရင်းနဲ့ပတ်သက်ပြီးစူးကျိုးတွေအများကြီးရနိုင်တယ်လို့ဆရာဝန်တွေကပြောကြတာပါခန္ဓာကိုယ်အတွက်နေ့စဉ်စားသုံးပေးရမယ့်အာဟာရအုပ်စုကြီး6မျိုးမှကြံပြန်တော့လေအစီတက်ကပါဝင်နေတာကိုတွေ့ရပါတယ်ဒါကြောင့်ဘလို့အစီတွေကိုရှောင်ကျင်ပြီးဘလို့အစီတွေကိုစားသုံးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်အစီတွေကဒီနှလုံးသွေးကြောနယံကိုကတ်ပြီးတော့နှလုံးသွေးကြောကျင်းလို့နှလုံးသွေးကြောကျင်းယောဂဖြစ်တာပေါ့နော်ဖြစ်တဲ့အခါမှာဆရာကစိတ်လေးတောက်လို့ရှိရင်စိတ်လေးထဲမှာပါတဲ့ဓာတ်တွေပေါ့အဲ့တော့လူတွေနားလည်အောင်ပြောမယ်ဆိုတော့စိတ်လေးကြီးတွေပေါ့နော်စီကြီးတွေကဒီသွေးကြောနယံတွေကိုကတ်တယ်ဆိုပြီးတော့ဆရာတို့ပြောပြလေးရှိတယ်ပေါ့နော်အဲ့တော့ဒီစီထဲမှာမှဆရာတို့ကဒီတန်လွင်စီတို့နေကြာစီတို့ပဲပီဆက်စီတို့နော်နှမ်းစီတို့ပဲစီစစ်စစ်တို့ဒီဟာတွေကတော့ဆရာတို့ကဒီနှလုံးသွေးကြောကိုကျင်းစေတဲ့ယာကိုင်းတို့နဲပြီးတော့တိရိစ္ဆာန်စီခင်းသင်းရွက်စီစောင်းစီစီတွေကတော့ဒါနှလုံးဟိုမကောင်းတဲ့စီတွေပိုများပြီးတော့နှလုံးသွေးကြောကျင်းမှုယာကိုင်းတို့ပိုများတယ်ဆိုပြီးတော့ဆရာတို့တွေ့ရှိထားတာရှိတယ်
တနေ့တာစားသုံးတဲ့အစီပမာဏတွေမှာကျန်းမာရေးနဲ့မညီညွတ်တဲ့အစီပမာဏတွေများလာပြီးဆိုရင်နောက်ဆက်တဲ့ယောဂါတွေဖြစ်ဖို့အခွင့်အရေးတွေများလာမှာပါနှလုံးသွေးကြောကျင်းယောဂါနဲ့နှလုံးသွေးကြောပိတ်ယောဂါတွေဖြစ်ပေါ်မှုဟာကျန်းမာရေးနဲ့မညီညွတ်တဲ့အစီတွေစားသုံးတာနဲ့ဆက်စပ်မှုရှိနေတယ်လို့အထွေထွေယောဂါအထူးဆရာဝန်ကြီးတဦးဖြစ်သူဒေါက်တာပမောက္ခဒေါက်တာဦးသိန်းမြင့်ကပြောပါတယ
်ဒီနှလုံးသွေးကြောကျင်းသွေးကြောပိတ်ယောဂါနဲ့ပတ်သက်အဓိကတော့နှလုံးသွေးကြောထဲမှာအစီတွေစုလာပြီးသွေးကြောကျင်းပြီးသွေးကြောပိတ်တာပါဆိုတော့သူ့ကိုမဖြစ်အောင်ဆိုတော့သူကကျန်းမာသောနေထိုင်မှုပုံစံကိုစားနေထိုင်ရပါမယ်အဓိကခွဲပြောလို့ရှိရင်အစားရယ်အတောက်ရယ်အနေထိုင်ရယ်ထိမ့်သိမ့်မှုရယ်ဆိုပြီး၄ဘိုင်းပြောလို့ရပါတယ်အစားဘိုင်းဆိုင်ရာမှာပြောမယ်ဆိုရင်ကျွန်တော်တို့ကခုနပြောသလိုပဲချိုလုံးတဲ့အစားအစာတွေငန်လုံးတဲ့အစားအစာတွေအစီများလုံးတဲ့အစားအစာတွေပြေဝစီတို့ပြန်ကြော်စီတို့ပါတဲ့အစားအစာတွေကိုရှောင်ကျင်ရပါမယ
်အစီစားတာများပြီးအဝလုံယောဂအခြေအနေအထိရောက်လာခဲ့မယ်ဆိုရင်စီချိုသွေးချိုယောဂဖြစ်ဖို့အခွင့်အရေးတွေလည်းများလာမှာဖြစ်ပါတယ်ခနာကိုအဝမလွန်စေဖို့အတွက်ကိုလက်လှူရှာလေ့ကျင့်ခန်းတွေလှုပ်ဆောင်ပေးဖို့လိုသလိုကျန်းမာရေးနဲ့မညီညွတ်တဲ့အစီတွေကိုလျှော့စားပြီးအမြင့်ထက်များတဲ့အစားအစာတွေကိုများများစားသုံးပေးဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေတင်ပြမှုဖြစ်သူဒေါက်တာဦးဝင်းစောကပြောပါတယ
်။နောက်တစ်ခါကိုခန္ဓာမဝအောင်ကျွန်တော်တို့ထိန်းဖို့တော့လိုအပ်ပါမယ်။ကိုခန္ဓာကိုရှိတဲ့ရှိတဲ့အဲအလေးချိန်အတိုင်းရှိဖို့လိုတယ်။ကျွန်တော်ပြောတဲ့ body mass index ပေါ့ကိုခန္ဓာရဲ့သိပ်သည်းဆနှုတ်အတိုင်းလေးရှိနေဖို့တော့လိုအပ်ပါတယ်အစာတောက်မှလည်းအမြင်များများပါတဲ့အစာတောက်တွေကိုစားပါပြေဝစီတွေကိုကျွန်တော်တို့လျှော့စားပြီးဖို့လည်းလိုအပ်မှာဖြစ်ပါတယ
်ဥမာကြီးကင်ဆာယောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာလည်းကျမရင်းနဲ့မညီညွတ်တဲ့အစီဓာတ်တွေကိုစားသုံးခြင်းကအကြောင်းအရာတစ်ခုဖြစ်ပါဝင်နေတာပါကျမရင်းနဲ့မညီညွတ်တဲ့အစီတွေကိုရှောင်ကျင်လိုက်မယ်ဆိုရင်ဥမာကြီးကင်ဆာယောဂါဖြစ်ဖို့အခွင့်အရေးတချို့ယောနေသွားနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်အဲ
့တော့ဥမာကြီးကင်ဆာဒီဆရာတို့ကာကွယ်လို့ရတဲ့ကင်ဆာမျိုးစားတွေမှာမပါတော့လေဖြစ်နိုင်ကြီးရှော့ချလို့ရတဲ့အတွက်ကြောင့်မလို့เนาะဖြစ်နိုင်ကြီးရှော့ချတဲ့အခါမှာလေကျန်တဲ့ကင်ဆာတွေလိုပါပဲကျွန်တော်ဆေးလေးအရက်ဂုံးကိုရှောင်ကျင်မယ်အစီနဲ့အချို့ကိုရှောင်ကျင်မယ်เนาะအသေးရည်သီးနှံငါးကိုပို့ပြီးစားမယ်ကိုလက်လှူရှာကျန်းမာရေးလေ့ကျင့်ခန်းလုပ်ခြင်းအပြင်ကိုရဲ့ ခန္ဓာကိုယ်လေးချိန်ကိုကျန်းမာတဲ့လေးချိန်မှာထိန်းသိမ်းထားမယ်။စိတ်ဖိစီးမှုလျှော့ချမယ်ဆိုရင်ဒီဥမာရေးကင်ဆာဖြစ်ပွားနိုင်ခြေကိုဆရာတို့လျှော့ချနိုင်တဲ့အတွက်မြည်သူမဆိုဒီချက်တွေကိုလိုက်နာဆောင်ရွက်တင်ပါတယ်
။ကျန်းမာရေးနဲ့မညီညွတ်တဲ့အစီအတဲ့တွေကိုစားသုံးမှုလျှော့ချပြီးအမြင့်တက်ကြွယ်ဝတဲ့ဟင်းသီးဟင်းရက်တွေကိုများများစားပေးရင်ကျန်းမာရေးအတွက်အကျိုးကျေးဇူးတွေအများကြီးရစေနိုင်တယ်လို့ဆရာဝန်တွေကပြောကြတာပါ။ဟင်းသီးဟင်းရက်တွေကိုစားသုံးတဲ့အခါမှာလည်းပုသက်ဆေးတွေတက်မြေဩဇာတွေဓာတုဝေဒဆေးတွေကင်းစင်တဲ့ဟင်းသီးရက်တွေဖြစ်အောင်ကြိုးစိုက်ဖို့လိုပါတယ်။ကျန်းမာရေးနဲ့ညီညွတ်တဲ့ဟင်းသီးရက်တွေရရှိလာစေဖို့အတွက် organic cycling နေနဲ့အယောင်ဆိုင်တွေကိုအားပေးအားမြောက်ပြုဖို့လိုတယ်လို့ညောင်လေးပင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်သူဒေါက်တာဦးမြင့်သိန်းကပြောပါတယ်
။ဒီပြည်နယ်သားကျွန်တော်တို့ညောင်လေးပင်မြို့နယ်ထဲမှာဆိုလို့ရှိရင်အသီးအနှံဖက်ရှိမှုဟာအင်မတန်ကိုကောင်းပါတယ်။ကျွန်တော်တို့ရှေ့ကနေမှမဖရဲဖြစ်ဖြစ်မုံနာဖြစ်ဖြစ်ဟိုမုံနာဦးပြောလာပန်းကော်ဖီစသဖြင့်ဒါမျိုးတွေကလည်းအတော်များများထွက်ရှိပါတယ်ဒီလိုထွက်ရှိအောင်ဟိုတဲ့အတွက်လည်းပဲကျွန်တော်တခြားနယ်တွေကိုဒီပို့လာတာရှိပါတယ်ဒီတော့ဒီဟာဒီပေါ်မှာကျွန်တော်တို့တက်မြောစာတုံးဆွဲတာတို့ကုသစီတုံးဆွဲတာတို့ကိုဟိုလိုအပ်တဲ့လောက်ပဲထားပြီးတော့ဟိုဒါတွေကိုတုံးမယ်ဆိုလည်းပဲဖြစ်ပါတယ်နောက်တစ်နည်းကကျွန်တော်တို့ဒီပြည်နယ်မှာပဲ organic အယောင်ဆိုင်ဆိုတော့နိုင်ငံတော်ကဖွင့်လာတာရှိပါတယ်အဲ့ organic အယောင်ဆိုင်ကလည်းဒီ organic ဟိုဆိုင်တဲ့လူတွေအတွက်ကိုတို့ထွက်ပေါက်ရအောင်ကျွန်တော်ဈေးခွက်ရအောင်လုပ်ပေးထားတာရှိပါလား။ဒါမျိုးတွေကိုကျွန်တော်တို့တိုင်းပြည်ထဲမှာများများလုပ်ဖို့လိုပါတ
ယ်။ကျမရင်းနဲ့မညီညွတ်တဲ့အစီအတဲ့တွေကိုစားသုံးမှုများလာမယ်ဆိုရင်နှလုံးသွေးကြောဆိုင်ရာယောဂါတွေ၊သွေးတိုးယောဂါ၊အဝါလွန်ယောဂါ၊ဆီးကျူသွေးကျူယောဂါနဲ့ကိစ္စယောဂါတွေဖြစ်ဖို့အခွင့်အရေးများလာတာကြောင့်မကောင်းတဲ့အစီစားသုံးမှုတွေကိုတတ်နိုင်သမျှလျှော့ချရှောင်ကျဉ်သင့်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပ
ါလူလူနဲ့ကျမရေကနာကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ပုံထုံးနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါဒီမိုကရေစီအသွင်ကူးပြောင်းရာမှာရွေးကောက်ပွဲကျင်းပပြီးမဲပေးယုံနဲ့ပြီးသွားတာမဟုတ်ပဲစိတ်ဓာတ်အတွေးအခေါ်ပြောင်းလဲဖို့အရေးကြီးတယ်ဥရောပဒီမိုကရေစီနိုင်ငံကြီးတွေမှာယာစုနှစ်နဲ့ချီကြာမြင့်ခဲ့တယ်လို့သမိုင်းပညာရှင်ဒေါက်တာအောင်ခင်ကသူ့ရဲ့စိတ်ဓာတ်တော်လှန်ရေးစာအုပ်မှာရေးပါတယ်မြန်မာနိုင်ငံဒီမိုကရေစီကုပြောင်းရဲ့အလားအလာကိုဘယ်လိုရှိပါသလဲ။ဦးအောင်ခင်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါရရှင
်။ကျောင်းဦးအောင်ခင်ခင်ဗျာအခုကျွန်တော်ဒီတပတ်မှာတော့ဆရာရေးပြီးမကြခင်ကထုတ်ဝေတဲ့စိတ်ဓာတ်တော်လှန်ရေးဆိုတဲ့စာအုပ်နဲ့ပတ်သက်ပြီးတော့မေးမြန်းဆွေးနွေးလိုပါတယ်။ဒီစာအုပ်ကအဓိကကတော့ဒီမိုကရေစီဖြစ်ထွန်းရေးအတွက်သေဦးဆံပိုင်းစနစ်ဖြစ်ဖြစ်အာဏာရှင်စနစ်ဖြစ်ဖြစ်ဖြုတ်ချပြီးတော့ချက်ချင်းဖြစ်မလာဘူးဥရောပနိုင်ငံတွေရဲ့သမိုင်းမှာလည်းပဲနှစ်ပေါင်းရာစုနှစ်ချီပြီးကြာမြင့်ခဲ့တယ်ဆိုပြီးတော့ဒီသာထတွေ့ရပါတယ်ဆိုတော့ရာစုနှစ်ချီပြီးဖြစ်ပေါ်တိုးတက်လာတဲ့ဖြစ်ထွန်းမှုတစ်ချက်ကိုစိတ်ရတော်လှန်ရေးဆိုတော့တော်လှန်ရေးဆိုတဲ့စကားကနည်းနည်းမပြင်းထန်ဘူးလားဆရာ revolution ဆိုတာ evolution ဖြစ်ပေါ်တိုးတက်မှုလို့သိရင်လားဆရာ
အဲဟိုနေ့ပေါ်ဗျာဟိုစနေဟောင်းတစ်ခုလုံးကိုဖြိုချပြီးတော့အစ်စ်နဲ့အစားထိုးတာပေါ့အဲ့လိုမျိုးဖြစ်ဖို့ကလည်းကဲဒီဒီရေရာတော့လူဖွဲ့စည်းမှာတစ်ခုလုံးကိုဖယ်ပြီးနောက်တစ်ခုအစ်စ်ထိုးဖို့ဆိုတာမလွယ်ဘူးအရင်ဟောင်းကရှိနေတော့အရင်ဟောင်းကနေပဲပြန်ပြီးတော့ဖြစ်လာမှာပဲဆိုတော့ဒီတော်လာရေးဆိုတဲ့ဇာတ်လည်းကျွန်တော်တို့ community ကနေပမာယူမှာတော့စတာပါဗျာဒီနောက်တိုင်းမှာလည်းဒီ community အများဆုံးတုံးတာပဲသူတို့ကအရင်ကစနေဟောင်းကြီးကိုကိုဖြိုးချပြီးတော့စနေတည်းနဲ့အထိုးပြင်မယ်ဆိုပြီးလှုပ်တာပဲလှုပ်တော့သူတို့တဲမှာလည်းအခုဒါလုတ်လို့မရဘူး။မတရုတ်ပြည်မှာလည်းသူဒီစနေကြီးဖြုတ်ချမယ်ဆိုပြီးလုတ်ပြီးတော့အခုဟိုနိုင်ငံရေးကတော့ကြာနေတယ်။စီးပွားရေးကတော့သူတို့အရင်တော့အင်မတန်မုန်းတိခဲ့တဲ့အရင်ရှင်စနေကိုကွန်မြူနစ်ကပြန်ပြီးလက်ခံနေတာပဲလေ။ဆိုတော့ဒီဥစ္စာတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟို evolution ကတော့ပုံပြီးမှမယ်တင်တယ်။အဲ့တော့ evolution နေရာနာနဲ့နှေးတာနဲ့ဒါပဲကွာပဲပေါ့လေ။ဆိုတော့ဒီအားလုံးအစားထိုးပြဖို့ကတော့မလွေတော့ဘူးစီတဲ့ခုခေတ်မှာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆရာလွှမ်းခြုံပြီးတော့သုံးသပ်တာတွေ့ရတဲ့အထက်မှာဆိုတော့မြန်မာနိုင်ငံမှာဗတိသရခေတ်ပြီးတော့ကိုလိုနီလောက်ကိုကျောက်သွားတယ်အဲ့ဒီကာလမှာ1930မြန်မာနိုင်ငံအဥပဒေရတာ90ဌာနအုပ်ချုပ်ရေးဆိုပြီးတော့လုတ်ခဲ့တဲ့ခေတ်တစ်ခေတ်ရှိခဲ့ပါတယ်940ပြောင်းခဲ့တယ်ပေါ့လေဆိုတော့အဲ့ဒီခေတ်ဒီမိုကရေစီကဆရာဘယ်လိုမြင်ပါလဲဆရာအဲ့ဒါအ
ဲ့ဒီဥစားတော့ကျွန်တော်ဟိုလေးလာမိတော့ကတော့အင်္ဂလိပ်ကအိန္ဒိယမှာလို့ပေါ့ဗျာဒိုင်ယာကီသူဒီအုပ်ချုပ်ရေးမှာအင်္ဂလိပ်နဲ့ဟိုဒေသခံရွေးကောက်တင်မြောက်ထားတဲ့ဒေသခံနဲ့လက်တွဲအုပ်ချုပ်ရေးနဲ့ဒီသူတို့တုံးတဲ့ဒီဒီမိုကရေစီသဘောတရားကိုဟိုဗမာပြည်မှာသူ ဟိုမြေတောင်မြောက်ပြီးသူတို့စိတ်ကူးတာပဲဆိုတော့ဒီကအချင်းလိုတယ်ပေါ့ဗျာအချင်းလိုတော့ဟိုဗမာအမျိုးသားရေးလှုပ်ရှားမှုကလည်းဟိုတော်တော်ပြင်းထန်ပေါ့ဗမာကနည်းနည်းရောက်ဒီဖြစ်တာပေါ့ဗျာဟိုဟိုပြင်းပြင်းထန်ထန်ဟိုစူးညံလှုပ်ရှားပြီးတော့လာတဲ့အခါကျတော့အချင်းယူပြီးတော့အတွင်ပြောင်းဖို့ဆိုတာကျွန်တော်တို့ရှိမှာတိတ်ပြီးတော့မရှိခဲ့ဘူးဆိုရည်ဒီကိုလိုနီကိကလည်းအင်္ဂလိပ်ကအဲ့လိုလုတ်ပြီးတော့အရှင်ပြီးတော့အတွင်ပြောင်းဖို့လုပ်တဲ့အချိန်မှာစစ်ဖြစ်ပြီးတော့အကုန်လုံးဒါပြီးပြက်ကုန်တာပေါ့ဗျာဆိုတော့ဒီလောက်အထိအောင်ကျွန်တော်တို့ကအတွေ့အကြုံမရှိခဲ့ဘူးဗျာအဲ့တော့ဒီအတွင်ပြောင်းတဲ့အတွေ့အကြုံဆိုတာဥပမာအိန္ဒိယကြည့်ရင်အိန္ဒိယကအတွေ့အကြုံရှိတယ်ကျွန်တော်တို့ကအိန္ဒိယနဲ့တွဲထားတာဆိုတော့အိန္ဒိယမှာဟိုအခုတည်းကဒီဒီအင်္ဂလိပ်တွေထားခဲ့တဲ့ဒီမိုကရေစီစနစ်ကိုသူဆက်လက်ပြီးတော့ကျင့်သုံးနိုင်နေတယ်ပေါ့ဗျာဆိုတော့ကျွန်တော်တို့ဘာပါယူတာမကျင့်သုံးနိုင်တော့ဘူး
အဲ့မှာကျွန်တော်အများအားစဉ်းစားတခုအိန္ဒိယမှာလည်းပဲ ethnic diversity ဘာသာစကားလူမျိုးရေးကွဲပြားမှုပိုးဆိုးတာဇာတ်စနစ်အဲ့ဒါတွေရှိနေရတော့အဲ့ဒါကိုသူတို့ဘယ်လိုကျော်လွှားနိုင်ခဲ့ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အဲ့ခွဲခြားတဲ့စစ်ချက်တွေကအဲ့လောက်ပြင်းထန်လို့လားဆရာ
အိန္ဒိယလောက်တောင်မှကျွန်တော်တို့ရှိမှာပြင်းထန်ပါဘူးဒါပေမဲ့ဘာဖြစ်လို့ဒီလိုဖြစ်တယ်ဆိုတော့ဟိုကာယကံရှင်တွေကတော့ပိုပြီးမှာပေါ့ဗျာဒီတိုင်းရင်းသားမှာဗမာမှာလည်းဟိုပမာပြီမာသူပမာကြီးစိုးဘူးပဲအမြဲကြိုးစားနေတာဟုတ်ဗျာဆိုတော့ပမာကြီးစိုးတဲ့အချိန်ကိုနိုင်ငံတော်တည်ထောင်နေဆိုပြီးတော့ပမာယူစားတာဟုတ်ဗျာအဲတော့ပမာနိုင်ငံတော်တည်ထောင်နေပထမနိုင်ငံတော်ဒုတိယအဲ့ဒါတွေအားလုံးကပမာတိုင်းရင်းသားတွေကိုနှိမ်ထားတဲ့အချိန်ကာလတွေပေါ့ဆိုတော့တိုင်းရင်းသားတွေကအဲ့ဒီအချိန်ကလည်းမနှိုးကြခဲ့ဘူးပေါ့ဗျာဆိုတော့အခုတော့တိုင်းရင်းသားတွေကပြန်ပြီးတော့ဟိုနှိုးကြတက်ကြလာတဲ့အခါမှာသူတို့ဘယ်လိုပြန်လောက်အောင်မှာမတိဖြစ်နေတယ်လို့ကျွန်တော်တင်တာပဲ
ဆိုတော့ဒီတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ပြဿနာဖြစ်နေတာ ਨੇ လူ့အဖွဲ့အစည်းတစ်ခုလုံးဒီမိုကရေစီဖြစ်ပေါ်တိုးတက်မဲ့လမ်းကြောင်းဟာတလန်းတည်းသွားနိုင်ပါလားဆရာအတူသွားမှာလားသူတို့မျိုးတစ်ခုတစ်ခုများထိတိုက်ဟန်တာဖြစ်စေမဲ့သဘောရှိပါလား
အရင်တုန်းကတော့ဟိုဘူဂျိုအောင်ဆန်းတို့လွတ်လပ်ရေးရတဲ့အချိန်တုန်းကတော့ဒီလွတ်လပ်ရေးယူတာဒီတိုင်းရင်းသားစီလုံးမှုပြနိုင်မှာမာအင်္ဂလိပ်ကပြီးမယ်ဆိုလို့ဒီပင်လုံးကြီးလာကလေးရောဒီပြစ်လာတာပေါ့ဗျာဆိုတော့ဒီဟာခဏလှုပ်ထားတဲ့အစီအစဉ်ပဲအဲဒီခဏလှုပ်ထားတဲ့အစီအစဉ်ကိုအကောင့်အထည်မပေါ်နိုင်ဘူးမပေါ်နိုင်မင်းနဲ့ဆိုတော့ဒီတဲမှာ community agitation ရလဲပါတယ်ဆိုတော့ community ကလည်းလှုပ်ရှောင်းနေတော့ဒီဘုမလွတ်လိုက်ရေးပေါ့ဗျာဟိုအင်္ဂလိပ်ကသူပြန်ပြီးတော့စစ်ပြီးတဲ့အခါမှာတိုက်ပြည်ငင်းချောင်းတို့လှုပ်မယ်ဘာလှုပ်မယ်ဆိုပြီးလှုပ်တော့၃လနဲ့နေလွတ်လိုက်ရေးပြီးမယ်ဆိုဘူဂျိုအောင်ဆန်းတို့ကမလို့ချင်းဘူးတနည်းအတွင်းရမယ်ဆိုကွန်မြူနတီကလည်းဒါတနည်းအတွင်းရေးချက်ချင်းပြရမယ်ပါじゃねဆိုတော့အခုနောက်ပိုင်းပြန်ကြည့်မယ်ဆိုတော့တနည်းအတွင်းလွတ်လိုက်ရတာနဲ့သုံးလေးနေရတာနဲ့ဘာမှမတူဘူးဆိုတော့ဟိုမလေးရှားတို့ဘာလို့ကဗမာပြည်နဲ့အများကြီးနောက်ကျပြီးလွတ်လိုက်ရတာပဲအဲဒါဗမာပြည်နဲ့သားနေတယ်ဆိုတော့ဟိုအဲ့လိုမျိုးနေပေါ့ဗျာအရင်တော့ကဟိုရေးတို့အမြင်နဲ့ကြည့်ပြီးလှုပ်လာပြီးနဲ့ရေးရှိမှာအကုန်လုံးအလားတပြေကုန်တာပဲ
ဟုတ်ကဲ့ဒီမှာသမိုင်းအချက်လက်တစ်ခုကျွန်တော်မေ့ချင်ပါတယ်ဆရာမြန်မာသမိုင်းနဲ့ပတ်သက်ပြီးတော့အင်္ဂလိပ်ကတော့စစ်ပြီးတော့ပြန်လဲဒရွန်ရေးလုပ်မယ်လုပ်ပြီးတော့မှတဖြည်းဖြည်းလွတ်လပ်ရေးပြေးမယ် dominion status မှာပထမနေမလားဆိုတာစဉ်းစားရဲဆိုပြီးတော့အထောက်အထားတချို့တွေးရပါတယ်အဲ့ခါဗိုလ်ချုပ်အောင်ဆန်းကတော့သူကနေချင်တယ်သူ့ပြင်မဲ့လဲအဲ့ဖဆာပလာတွေကသူရဲ့ကြီးနှစ်လူရအောင်ဆန်းမင်းအဲ့လိုလုပ်နေမယ်ဆိုရင်တိုင်းပြည်ဟာကွန်မြူနတီလက်ထက်ကျသွားလိမ့်မယ်မင်းတနေ့အတွင်းရအောင်တောက်မှဖြစ်မယ်ဆိုပြီးတော့သူ့ကိုပြောပြသိမ့်သွင်းကြလို့ပေါ့လေသူအဲ့ဒီဘက်ကိုပါသွားတယ်သူလိုချင်ခဲ့တာကတော့တကယ်တော့ dominion status နဲ့အရင်နေချင်တယ်လို့ကျွန်တော်အထောက်အထားတစ်ခုဖတ်ဖို့ရတယ်ဆရာဘောအဲ့ဒါကိုဘယ်လိုသဘောပါလဲ
ဟုတ်တယ်ကျွန်တော်အဲ့ဒီမှာဟိုဘူဂျိုအောင်စားကလည်းသူလိုချင်နိုင်လို့လို့မရဘူးသူ့နောက်ကလူတွေရဲ့တောက်ဆိုတာလည်းသူအထိုက်ရောက်သူလက်လျောတဲ့သဘောရှိတာပေါ့ဗျာသူကတော့အရင်တော့အာဆီယံရော်ဒီဖွဲ့ဖို့တောင်သူအရင်တော့ကလည်းသူစိတ်ကူးရှိတဲ့လူဆိုအဲ့ဒီခေတ်ကသူကအများကြီး advance ဖြစ်တယ်သူကဆိုတော့သူ့အနေနဲ့ပြောင်းလဲနိုင်ပြီနဲ့သူ့နောက်ကလူတွေကမပြောင်းလဲနိုင်ဘူးဆိုတော့ဗမာအဲ့ဒီခေတ်ကဗမာနိုင်ငံရေးသမားတွေရဲ့ဒီမျိုးသူမျိုးချစ်စိတ်ဓာတ်နဲ့တိုက်မယ်ခိုက်မယ်ဟိုတတ်မယ်ဖြတ်မယ်ဒီကလွဲလို့သူတို့မှာအသိဉာဏ်သိရှိတာမဟုတ်ဘူးဥပမာဆိုရင်ဒီအဲ့ဒီမှာဟိုဥနုခေတ်ကပေါ့ဗျာဟိုဒီပတ်စပလာအဖွဲ့လေးကနေပြီးတော့သူကဟိုအမေရိကန်ကိုစစ်ကြည်ကြရမယ်။ပါညာနဲ့ဆိုပြီးတော့တခါဟိုရင်ဆုတ်တော်တာတွေဖြစ်သေးတယ်ဗျာ။တော့ဥနုကဒါကြီးမဖြစ်နိုင်ပါဘူး။ဒီရလေးရဲ့သွားလို့လို့ဘယ်ဖြစ်မလဲဆိုတော့တယောက်ကပြောတယ် ဒီစစ်ဒိုင်းနဲ့စစ်ကျင်ညာသတိလေးတော့ကျင်ညာလို့မရအောင်လားလို့ပြောလေတယ်အဲ့တော့စစ်ကျင်ညာလေဆိုသတိတော့ချင်တော့အဲ့လိုမျိုးတို့ကရပဲလို့ထင်းတာတို့ရဲ့အတူရခလေးတွေးပေါ့ဗျာအခုလိုက်ဒီခလေးတွေးတွေကရှိသေးတယ်ဗျာဆိုတော့အဲ့ဒီအစကျွန်တော်ပြောရဆိုလိုတဲ့ဒီစိတ်သက်တွန်လိုင်းရေးဆိုစိတ်သက်ပြောင်းလဲဖို့ပဲစိတ်သက်ပြောင်းလဲဖို့ကတော်တော်ခက်တယ်ဆိုတော့ကိုတဲ့အရင်တော့ငယ်တုန်းကကိုနဲ့မတည့်တဲ့လူကြီးလာရင်ပြန်ပြီးတော့ခေါ်ခေါ်ပြောပြောလုပ်ဖို့တောင်လွယ်တာမဟုတ်ဘူးဆိုတော့ဒီကိုနဲ့မတည့်တဲ့လူပြန်တက်အောင်ပွားဖို့ဆိုတော့လွယ်တာမဟုတ်ဘူးမတည့်တဲ့လူနဲ့ပြန်တက်တဲ့အခါမှာရင်ပြန်စိတ်ချမ်းသာစရာကောင်းတယ်ဆိုတော့ဒါဟုတ်လူတွေကလည်းပြီးတယ်ဒါပေမဲ့တကယ်တကယ်ကမလုံးနိုင်ဘူ
းဟုတ်ကဲ့
အဲ့ဒီပြဿနာနိုင်ငံရေးကျတော့အင်တာကြီးသွားတာပေါ့ဗျာ
အဓိကအဖြစ်ကတော့ခေါင်းဆောင်ပိုင်းမှာဒီလိုစိတ်ဓာတ်မျိုးဖြစ်ဖို့လိုမယ်ထင်ပါတယ်အခုမြန်မာနိုင်ငံရဲ့လက်ရှိခေါင်းဆောင်ပိုင်းကိုเสียเบลุตงตัดลงไปแล้วนะชินจี
เอ้ก๋องส่องไปอ่ะတော့အခုကျွန်တော်ပြင်လာတော့ก๋องส่องไปมาဟိုရက်သားဘက်ကတော့ဒေါ်စားစုကြည်နေရာကိုစက်ခါမဲ့လူတွေအခုတော့တည်းကနေပြီးတော့ကျွန်တော်တို့မြင်သိနေပြီကျွန်တော်တို့တော့မမြင်သေးဘူးဘဒူဒေးဆိုတာကိုခံမှလို့ရတဲ့နေပြီဒါကြီးလည်းမရသေးဘူးဆိုတော့ဟိုก๋องส่องไปมาလည်းပဲကျွန်တော်တို့မမမယင်းတော့အာနာရှင်စနစ်ဆိုတာတယောက်ပြောရင်အကုန်လက်ခံတယ်မမမမပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးဟာဟိုမမကြီးမလေးဟိုတပြေးတပြေးနဲ့အစင်လာကြီးလို့ဖြစ်အယိုးဆွဲလာတာပေါ့ဗျာဆိုတော့အဲ့ဒါလေကျွန်တော်ရဲ့အားနည်းရစ်ပဲအဲ့ဒီမှာဟိုကျွန်တော်အဲ့ဒီစာအုပ်ထဲမှာလည်းကျွန်တော်ပြောထားတယ်ကျွန်တော်အတားလွင်ဆောင်းပါးတစ်ခုမှရေးထားတယ်အဲ့ဒီ2013ခုနှစ်ကအဲ့ဒီ Lutheran World Federation ဆိုတာပမာပြည်ရအယတားအဖွဲ့တွေကိုလာလေ့လာတော့အယတားအဖွဲ့တွေထဲမှာလူတူဦးကသာဆုံးဖြတ်တာကိုနာဂာနဲ့အကျင့်ရှိတယ်တဲ့အဲဆုံးဖြတ်ချက်မှာပါဝင်ဆွေးနွေးပြီးတော့အခွင့်အလမ်းတိတ်ပြီးတော့မယူကြဘူးတဲ့ပြောရဆိုရမှာပြောရဆိုရမရှိဘဲနဲ့ငြိမ်ခံနေတဲ့အတွက်ဒီအပြာလာဆွေးနွေးမှုမရှိဘူးဆိုပြီးတော့သူတို့ရေးထားတယ်အဲ့ဒါသာမာအယတအဖွဲ့အစည်းလေးစီဒီ civil society ဒီမှာဖြစ်နေတာဆိုတော့အဲ့ဒီမှာ article လေးဖြစ်တဲ့လူပေါ့ဗျာဉာဏ်ပညာထက်မြက်သူသူကပြောတဲ့လူသူကပဲလွှမ်းမိုးသွားတာပဲဗျာဆိုတော့နိုင်ငံရေးမှာလည်းကျွန်တော်မြင်တော့အဲ့လိုဖြစ်နေတယ်အဲဒေါ်စားစုကြည်ကိုဒီ intellectually မမိနိုင်တဲ့လူမျိုးရှိဘူးပေါ့ဗျာသူကခုနကတော့လို့အဖေအရှင်နဲ့သူ့ရဲ့ဒီမျိုးမျိုးဇာတိရလည်းရှိသေးတယ်တော့အဲ့ဒါနဲ့လည်းဖြစ်တယ်သူကဒီ intellectually ဆိုတော့သူများနဲ့ပို့ပြီးတော့ဝင်ပြတော့သူ့ကိုကြော်နိုင်တဲ့လူမျိုးရှိတော့ပြန်ပြောအခုတော့အရာဖက်မှာလည်းသူတယောက်တည်းအုပ်ချုပ်တယ်လို့ဖြစ်နေတာပေါ့
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဦးအောင်ခင်နဲ့ဦးကျော်စန္ဒတို့ရဲ့ဆွေးနွေးတုံ့သက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9နာရီတိုင်းလေးလိုက်စီစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပါ။တောသားရှင်များရှင်။ရှိခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုလူခွင့်ရေးချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နှစ်ပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလားဆေးနေမတွေ့ရလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0132312555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလည်းအစီအစဉ်ကကြိုဆိုပါရရှင်။တိုက်ရိုက်လေးလည်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့အပတ်စဉ်အားကစားကဏ္ဍရဲ့အလဲပါ VOA ရဲ့တပတ်အတွင်းထူခြားတဲ့အားကစားသတင်းတွေနဲ့ဘောလုံးလောကထူခြားတဲ့သတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကာတာနိုင်ငံမှာကျင်းပမယ့်2022ကမ္ဘာဖလားဘောလုံးပွဲမှာပြိုင်မဲ့အသင်းအရေးအတွက်ကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါပြီ။ဂျာမန်ရှုံးထွက်ဖလားဘောလုံးဖိုင်နယ်မှာတော့ Bayern Munich အသင်းကအနိုင်ရပြီးတော့အမပေးချန်ပီယံဆုရော ချုံထွက်ဖလားတွေကိုပါတပြိုင်တည်းရသွားခဲ့ပါတယ်။ပြင်သစ် Open Tennis ပြိုင်ပွဲမှာတော့နာမည်ကြီးတချို့စောစောစီးစီးရှုံးပြီးတော့ပြိုင်ပွဲကနေထွက်သွားကြပြီဖြစ်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ကတားနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားကိုတော့အသင်းတွေထပ်မတိုးပဲငကိုတိုင်းဆက်ထားဖို့ဆုံးဖြတ်လိုက်ပါပြီ။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်က2022ကမ္ဘာဖလားကို48သင်းအထိမတိုးပဲအရင်လို32သင်းပဲဆက်ပြီးထားသွားမှာဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဆုံးဖြတ်လိုက်တာပါ။စောပိုင်းတုန်းကတော့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကအသင်းတွေထပ်တိုးပြီးတော့ကတားနဲ့အိန္ဒိယနိုင်ငံတွေကိုလည်းပူးတွဲအင်ရှင်အဖြစ်နဲ့ကျင်းပဖို့စဉ်းစားခဲ့တာပါ။အသင်းတွေထိုးလိုက်ခြင်းအပြင်ကမ္ဘာဖလားဝင်ခွင့်ရတဲ့နိုင်ငံတွေပုံများလာပြီးတော့ကမ္ဘာဖလားကိုလူတွေပို့ပြီးစိတ်ဝင်စားလာနိုင်တယ်ဆိုပြီးအဲ့လိုအသင်းတွေထပ်ထိုးဖို့စဉ်းစားခဲ့တာပါဒါပေမဲ့လည်းအရှေ့လက်ပိုင်းဒေသမှာကာတာနဲ့အိန္ဒိယနိုင်ငံတွေကြားဖြစ်နေတဲ့နိုင်ငံရေးပြဿနာတွေနဲ့တခြားအချက်တွေကြောင့်အခုချိန်မှာအသင်းတွေတိုးချဲ့တာကိုမလုပ်ဖို့ဆုံးဖြတ်လိုက်တယ်ဆိုပြီးတော့ FIFA ကကြေညာပါတယ်2026ကမ္ဘာဖလားကိုတော့အမေရိကန်ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံကအင်ရှင်ဖြစ်ပူးတွဲခြင်းပါမှာဖြစ်ပြီးတော့အဲ့ဒီခါမှာတော့48သင်းတိုးချဲ့သွားဖို့အခက်အခဲမရှိနိုင်ဘူးလို့သုံးသပ်နေကြပါတယ်ခင်ဗျာရုရှားနိုင်ငံကတော့ FIFA ဥက္ကဋ္ဌကြီး Gianni Infantino ကိုရုရှားနိုင်ငံရဲ့ဂုံဒူးဆောင်စုကိုချီးမြှင့်လိုက်ပါတယ်2018ကမ္ဘာဖလားဖြစ်လာအောင်လှုပ်ဆောင်တဲ့နေရာမှာ Mr. Infantino ပါဝင်ကူညီခဲ့တာကြောင့်သူ့ကို2023ရဲ့နေ့ကအခုလိုဂုံဒူးဆောင်စုချီးမြှင့်ခဲ့တာပါရုရှားအနေနဲ့အကောင်းဆုံးကမ္ဘာဖလားကိုလက်ခံကျင်းပပေးခဲ့တဲ့အတွက်လဲရုရှားနိုင်ငံကိုကျေးဇူးတင်တယ်ဆိုပြီးတော့ FIFA ဥက္ကဋ္ဌ Infantino ကပြောပါတယ
် Thank you dear president
ခင်ဗျားတို့ရုရှားနိုင်ငံကကမ္ဘာကြီးကိုမိတ်ဆွေတွေလိုနှွေးထွေးစွာကြိုဆိုပြီးရေရှည်တည်တတ်နိုင်မဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့ပါတယ်ကျွန်တော်တို့အနေနဲ့ရုရှားနိုင်ငံနဲ့ပတ်သက်ပြီးအများကြီးပြောစရာတွေပြောချင်တာတွေရှိပေမဲ့အခုလောလောဆယ်မှာကျေးဇူးတင်ကြောင်းပဲပြောပါရစေ
2018ကမ္ဘာဖလားကိုရုရှားနိုင်ငံကမျိုးကြီး17မြို့မှာကျင်းပခဲ့ပြီးတော့အောင်မြင်တဲ့ပြိုင်ပွဲတစ်ခုလည်းဖြစ်ခဲ့ပါတယ်ဒီကမ္ဘာဖလားမှာတော့ပြင်သစ်အသင်းကဘိုးဆွဲပြီးတော့ကမ္ဘာချန်ပီယံဖြစ်ခဲ့တာပါခင်ဗျာ။ပိုယဟန်မင်းကြီးဖရန်စစ်ကတော့မိဘတွေအနေနဲ့လူငယ်တွေကိုအားကစားရဲ့တန်ဖိုးဘောလုံးရဲ့တန်ဖိုးကိုတည်လာအောင်သင်ပေးဖို့ကိုတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့မေလ24ရက်နေ့ကဗာတီကန်ခန်းမကြီးမှာလုပ်ခဲ့တဲ့အခမ်းအနားတွင်သူကအဲ့လိုတိုက်တွန်းလိုက်တာပါ။ Soccer We Love လို့နာမည်ပေးထားတဲ့ဒီအခမ်းအနားကိုတော့ကမ္ဘာကျော်ဘောလုံးသမားတွေနဲ့နီးပါးတွေအပါအဝင်ဘောလုံးဝါသနာရှင်9000ကျော်တက်ရောက်ခဲ့ပြီးတော့ပိုယဟန်မင်းကြီးနဲ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဂျမန်ရှုံးထွက်ဖလားဘောလုံးပြိုင်ပွဲမှာတော့ဘိုင်ယန်မြူနစ်က RB လိုက်ပ်ဇစ်ကို3-0ဂိုးမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဘိုင်ယန်အတွက်လေဗန်ဒေါစကီက2ဂိုး၊ကိုမန်းက2ဂိုးသွင်းခဲ့တာပါ။ဒါကြောင့်ဘိုင်ယန်မြူနစ်အသင်းဟာဒီနှစ်ပြည်တွင်းဘွန်ဒက်စ်လီကာအမှတ်ပေးချန်ပီယံဆုနဲ့ရှုံးထွက်ဖလားနှစ်ခုလုံးကိုရသွားခဲ့ပါတယ်။ဂျမန်မှာဘိုင်ယန်ကပြည်တွင်းဖလားနှစ်ခုရသွားခဲ့ပေမဲ့စပိန်မှာတော့ဘာစီလိုနာအသင်းဟာလာလီဂါမပေးချန်ပီယံဆုတစ်ခုနဲ့ပဲနှစ်သိမ့်လိုက်ရပါတယ်။စပိန်ရှုံးထွက်ပလာကူပါဒယ်ရီဖိုင်နယ်ကိုစနေနေ့ကကစားကြတာမှာဗလန်စီယာကဘာစလိုနာကို2-0နဲ့နိုင်ပြီးတော့ရှုံးထွက်ပလာကိုဘိုဆွဲသွားတာပါ။ချန်ပီယံလိဂ်ဆီမီဖိုင်နယ်မှာလီဗူးကိုရှုံးပြီးတော့ဖိုင်နယ်နဲ့လွဲချော်ခဲ့ပြီးတဲ့နောက်အခုတစ်ခါမှလည်းစပိန်ရှုံးထွက်ပလာကိုပါလက်လွတ်လိုက်ရတဲ့အတွက်နီးပြဗယ်ဗာရီပေါ်မှာပြားတွေများပြီးဝေဖန်သန်တွေတိုးလာနေပေမဲ့အသင်းဥက္ကဋ္ဌကြီးဂျိုဆက်ဘာတိုမူကတော့နီးပြပေါ်မှာပဲအပြစ်ပုံမချသင့်ဘူးဆိုပြီးတော့ပြောထားပါဗျ။မန်ချက်စတာယူနိုက်တက်အသင်း Trouble လို့ခေါ်တဲ့ဖလားသုံးလို့ရတဲ့နှစ်20ပြည့်အထိမ်းအမတ်တရဘောလုံးပွဲကိုတော့မီလာန26ရက်နေ့က Old Trafford မှာကစားခဲ့ကြပါဗျ။မယ်ယူနဲ့ဘိုင်ယန်တို့ရဲ့1999ယောပချန်ပီယံလိဂ်ဖိုင်နယ်ဟာမီလာန26ရက်နေ့တနင်္ဂနွေနေ့ကနှစ်20ပြည့်ခဲ့တာပါ။မန်ယူနီးပြကြီးဖာဂူဆန်နဲ့တူရှမိုက်ကယ်နဲ့ဒေးဗစ်ဘက်ကမ်မပါဝင်အဲ့ဒီချိန်တုန်းကမန်ယူရဲ့ဂန်ဝင်ကစားသမားဟောင်းကြီးတွေအကုန်နီးပါပါဝင်ခဲ့ကြပြီးတော့ဘိုင်ယန်ဘက်ကလည်းလိုသာမာတီးယပ်အပါဝင်အဲ့ဒီတုန်းကကစားသမားတွေအထောက်များများပါဝင်ခဲ့ပါတယ်ဒီပွဲမှာမန်ချက်စတာယူနိုက်တက်ကဘိုင်ယန်ကို5-0မရှိနဲ့နိုင်ခဲ့ပါတယ်မန်ယူတက်ဂိုးတွေကိုတော့ဆိုရှာယော့ခ်ဘတ်ဆာဟာနဲ့ဘက်ကမ်တို့ကသွင်းပေးခဲ့တာပါဒီပွဲကနေရတဲ့ရန်ကုန်ငွေတွေကိုတော့မန်ချက်စတာယူနိုက်တက်ဖောင်ဒေးရှင်းကိုလှူဒါန်းသွားမယ်ဆိုပြီးတော့သိရပါတယ်ခင်ဗျာPSG ဥက္ကဋ္ဌအယ်ခါလီဖီကိုတော့အဂရီလိုက်စားမှုတွေနဲ့စုံစမ်းစစ်ဆေးနေတယ်လို့ပြည်သူသတင်းတွေကမေလ23ရက်နေ့ကဖော်ပြပါတယ်2019ကမ္ဘာပြေခုံပြပြိုင်ပွဲကိုကာတာနိုင်ငံကအင်ရှင်ဖြစ်ခွင့်ရဖို့ကြိုးပမ်းမှုနဲ့ဆက်ဆက်ပြီးတော့သူ့ကိုစစ်ဆေးမေးမြန်းနေတာလို့ပြည်သူတရားရေးနဲ့တခြားသတင်းရင်းမြစ်တွေကဆိုပါတယ်ဒီ2019ကမ္ဘာပြေခုံပြပြိုင်ပွဲကိုတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကအင်ရှင်ဖြစ်ကျင်းပခွင့်ရခဲ့တာဖြစ်ပါတယ်ပဲရမျိုးမှာကျင်းပနေတဲ့ပြင်သစ် Open Tennis ပြိုင်ပွဲမှာတော့အမျိုးသမီးဘက်မှာနာမည်ကြီးကစားသမားတချို့ပြိုင်ပွဲကနေစောစောစီးစီးထွက်လာရပါပြီ။တနင်္ဂနွေနေ့ကတော့ Jamnika Angelikova ဟာရုရှားနိုင်ငံကကမ္ဘာအဆင့်81ရှိတဲ့ Anastasia Potapova ကို6-6နဲ့ရှုံးပြီးတော့ ပထမဆင့်မှာပဲပြိုင်ပွဲကထွက်လာရသလိုတနင်္လာနေ့ကလည်းဒိမနိုင်ငံက Caroline Wozniacki ဟာရုရှားက Veronika Kudermetova ကို 6-3 6-6 3-6 နဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်ဒါပြင်လက်ရှိကမ္ဘာအဆင့်6ဖြစ်တဲ့ Czech နိုင်ငံက Wimbledon Champion ဟောင်း Petra Kvitova နဲ့လက်မောင်းဒဏ်ရာကြောင့်ပြိုင်ပွဲကနေနှုတ်ထွက်သွားပါတယ်မြို့သမီးဘက်မှာနံပါတ်ကြီးတချို့ပြိုင်ပွဲကထွက်ခဲ့ရပေမဲ့မြို့သားဘက်မှာတော့ Switzerland ကနံပါတ်ကြီး Roger Federer က Italy က Lorenzo Sonego ကို 6-6-6-4 နဲ့3ပွဲပြတ်နိုင်သွားပါတယ်ဒါဟာ Federer အတွက်တော့၄နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ပြင်သစ် Open ကိုဖျက်ကစားရလဲဖြစ်ပါတယ်ဗျာ2020 Tokyo Olympic ပြိုင်ပွဲမှာတော့လက်ဝဲပွဲတွေကိုထည့်သွင်းဖို့နိုင်ငံတကာ Olympic Committee ကအကြံပြုပြောကြားလိုက်ပါတယ်။လက်ဝဲပြိုင်ပွဲတွေအနေနဲ့ Olympic ပြိုင်ပွဲတွေအတွင်းမှာစက်ပြီးရှင်ပြိုင်သွားဖို့ IOC ကအကြံပြုခဲ့ပေမဲ့ပျော်ရန်လက်ဝဲအဖွဲ့ချုပ် AIBA ကတော့ဖျက်သိမ်းတင်တယ်ဆိုပြီးတော့ပြောပါတယ်။ IOC ဥက္ကဋ္ဌ Thomas Bach ကတော့
We wanted to ensure that on the one end
လက်ဝဲအကစားအနည်းနဲ့အကစားသမားတွေရဲ့အကျိုးအတွက်ရည်မှန်းပြီးဒီနေ့ဆုံးဖြတ်ချက်ကိုချလိုက်တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့လက်ဝဲအားကစားတွေကိုသူတို့ရဲ့အိမ်မက်တွေအတိုင်းအိုလံပစ်ပြိုင်ပွဲမှာပါဝင်ခွင့်ရသည်ဖြစ်ပါတယ်
။လက်ဝဲပြိုင်ပွဲတွေကိုအိုလံပစ်ပြိုင်ပွဲတွေအတွင်းမှာဆက်ပြီးတော့ရှင်ပြိုင်သွားဖို့ကို IOC ကအကြံပြုလိုက်ပေမဲ့အပြော်ရန်လက်ဝဲအဖွဲ့ချုပ် AIBA ကိုတော့ဖျက်သိမ်းတင်တယ်ဆိုပြီးတော့ပြောပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့လာမယ့် 2020 ဇူလိုင်လ 24 ရက်နေ့ကနေ August 9 ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
ဒီဘက်တွင်အားကစားသတင်းတွေကိုကိုရရန်နိုင်တင်ဆက်တော်တာပါမနက်ဖြန်ကြတာပြင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါလိုင်းဒိုမီတာ30 40 48 50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ဒါရင်မက VOA ကနေအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိအစအဆုံးပြန်ပြီးတော့နာဆင်နိုင်ပါတယ်ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦး
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူဖို့စဉ်းစားခဲ့တာမျိုးမရှိတဲ့အကြောင်း2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖက်မှုပေါ်22လကြာစုံစမ်းမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းရင်းမှုရောဘတ်မူလာကပထမဆုံးအကြိမ်ဖြစ်ဒီကနေ့အများပြည်သူကိုပြောဆိုရမှာထည့်သွင်းပြောဆိုသွားပါတယ်။ဒီဟာရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတတယောက်ကိုရာဇဝတ်ကြောင်းနဲ့အရေးယူလို့မရတဲ့အတွက်ထည့်သွင်းစဉ်းစားခဲ့ခြင်းမရှိတဲ့အကြောင်းပြောဆိုလိုက်တာပါ။အမရအနေနဲ့ရာဇဝတ်မှုကျူးလွန်ခြင်းရှင့်ရှိဆိုတာကိုဆုံးဖြတ်နိုင်တဲ့အခြေအနေမရှိကြောင်းလည်းပြောဆိုသွားပါတယ်2016သမ္မတရွေးကောက်ပွဲမှာထရမ့်နဲ့စီယုံရေးဖွဲ့ဝင်တွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့တဲ့ထောက်ထားတစုံတရာမတွေ့ခဲ့ရတဲ့အကြောင်းလည်းအထူးစုံစမ်းရေးမှူးကမှတ်လာတဲ့စုံစမ်းမှုတွေအဆုံးသတ်ချိန်မှာပြောဆိုထားပါတယ်ဒါပေမဲ့စာမျက်နှာ448မျက်နှာရှိတဲ့အစီရင်ခံစာမှာသမ္မတကိုအရေးယူဖို့အကြံပြုတိုက်တွန်းထားတာမျိုးလည်းမပါဝင်ခဲ့ပါဘူးရခိုင်လန်တကိုင်တပ်ဖွဲ့အေအေနဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကစစ်ရာဇဝတ်မှုတွေကျူးလွန်နေကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်တပ်မတော်အေအေကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတစ်ချို့ကိုစီးနင်းတိုက်ခတ်ခဲ့ပြီးတော့မြန်မာစစ်ရဲ့ခွင့်ပြုချက်အရစစ်တပ်ကလိုင်းလံချေမှုန်းတဲ့စစ်စင်ရေးတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုတွေပါဝင်လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းလည်းဖော်ပြထားတာပါ။ရခိုင်ပြည်နယ်ကတကြောပြန်စစ်စင်ရေးတွေမှာမြန်မာစစ်တပ်ဟာအရက်သားတွေပေါ်ချင်းချောက်တဲ့လူရဲတွေကိုတမင်တက်တက်ကျူးလွန်နေတဲ့အကြောင်းလည်း Amnesty International အဖွဲ့ရဲ့အရှိနဲ့အရှိတောင်အာရှဆိုင်ရာဒါရိုက်တာ Nicholas Buckling ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အီလန်နဲ့ကင်တပ်ဖွဲ့ဘက်ကလည်းအရက်သားတွေကိုဖမ်းဆီးတာပါဝင်လူခွေရေချုပ်ပေါင်းမှုတချို့ရှိခဲ့တဲ့အကြောင်းဖော်ပြထားတာပါ။ရွန်ညာမိုစင်နေပေါ်ရက်ဆက်ကြမ်းကြုတ်တဲ့လူရဲတွေကျူးလွန်နေတာနှစ်နှစ်မပြည့်ခင်ပါပဲရခိုင်ပြည်နယ်မှာနောက်တစ်ချိန်လူခွေရေချုပ်ပေါင်းမှုတွေကျူးလွန်နေတာဖြစ်တယ်လို့လည်း Amnesty International ရဲ့ဘက်ကပြောဆိုထားပါတယ်။2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့ရပါလေအလားတူလူခွေရေချုပ်ပေါင်းမှုကျူးလွန်ကြောင်းစွပ်စွဲချက်တွေထွက်ပေါ်ခဲ့မှုပါတယ်။
တဲ့င်းအချင်းချက်ကိုကောင်လင်းဦးကြီးညာပေးခဲ့တာပါရှင်။တင်ညာအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇူပီယာ L ထရက်ဖြစ်ပါတယ်။ VOA American အသံရမနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30 40 48တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.